Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညဖက်9:20အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့50တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့ညအစီအစဉ်မူကတော့ကျွန်မနန်းလောပါ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့သမရထရမ့်နဲ့ရုရှားသမရပူတင်တို့မကြခင်လပိုင်းတင်ဝါရှင်တန်ဒီစီမြို့မှာဒုတိယကြိမ်တွေ့ဆုံမှုစီစဉ်နေပါတယ်။သမရထရမ့်နဲ့ရုရှားသမရပူတင်တို့ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အတွင်း3ရက်မြောက်အဖြစ်အပြင်းထန်ဆွေးနွေးခဲ့ကြပါတယ်။ခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေနဲ့ပါမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုင်းမင်းနဲ့တူတင်ပြပေးသွားမှာခင်ဗျ
။ကောင်းပါပါရှင်။ပင်လုံငင်းညာရဲ့ညီလာခံအပြင်မှာပဲမြန်မာငင်းချိုင်းကော်မရှင်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCS ကကောင်ဆောင်တွေချင်းမိုင်မြို့မှာတွေ့ဆုံပါတယ်။
အဘဒီဒီရောက်ချင်းရတော့တနိုင်ခွဲကနေ၃နိုင်ခွဲကိုတွေ့ရတယ်သူတို့အသေးစိတ်တော့တော်တော်မပြောဘူးပေါ့
ပြည်တော်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်မှာပြည်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်မနေ့ကကျင်းပတဲ့80တနင်္လာအာဇာနည်နေ့အခမ်းအနားကိုပြည်내အချို့မှာတိုင်းရင်းသားတွေပါဝင်ဆင်နွှဲမှုနဲ့ပါလာတဲ့တဲ့မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်စီတက်ဖြတ်ခံရမှုတွေကိုတာစီရေလှရှာမှုအဖြစ်ဖန်နှိပ်ခဲ့တဲ့အရာမှဆက်ကိုဆင်ယုတ်ကြီးဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်သွားတဲ့တဲ့တွေကိုတင်ပြသွားမှာပါဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဒီကနေ့ညဖက်နောက်ဆုံးရတဲ့တွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်တမနာဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒုတိယကြိမ်မြောက်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်နိုင်ငံခြားဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ဂျီရောပြောခွင့်ရဆာရာဟာကာဘီဆန်ဒါစ်က Twitter လူမှုကွန်ရက်ကတစ်ဆင့်ကြာသပတေးနေ့မှာပြောပါရယ်တမနာပူတင်ဝါရှင်တန်ကိုလာဖို့တမနာထရမ့်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွစ်ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအဆင်သင့်ရှိကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့ပြောပါတယ်မကြခင်လပိုင်းအတွင်းဆောင်းရသည်အစလောက်မှာခေါင်းဆောင်နှစ်ဦးတွေ့ဆုံရေးအတွက်သမ္မတပူတင်ကိုဖိတ်ကြားဖို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တွန်ကိုသမ္မတထရန့်ကညွှန်ကြားထားကြောင်းနဲ့အဲ့ဒီအတွက်ဆွေးနွေးမှုတွေကိုလည်းစတင်ပြုလုပ်နေပြီဖြစ်ကြောင်းဆာရာဆန်ဒါစ်က Twitter လူမှုကွန်ရက်မှာရေးထားတာပါလအနေငယ်အတွင်းသမ္မတပူတင်အမေရိကန်ပြည်ထောင်စုကိုလာမယ့်အကြောင်းကော်လိုရာဒိုပြည်နယ်အက်စပင်မြို့မှာကျင်းပနေတဲ့ညီလာခံတစ်ခုမှတက်ရောက်နေတဲ့အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဒန်ကုတ်စ်ကိုပြောကြားရမှာသူကထောက်လှမ်းရေးအချက်အလက်ပေါက်ကြားမှုဖြစ်နိုင်ခြေရှိတာတွေကိုတမရထံတင်ပြသွားမယ်အကြောင်းပြန်လည်ပြောကြားခဲ့ပါတယ်တမရထရနဲ့တမရပူတင်တို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာထိပ်သီးဆွေးနွေးကျင်းပပြီး၃ရက်အကြာမှာဒုတိယအကြိမ်မြောက်တွေ့ဆုံမယ်အကြောင်းကြေညာချက်ထွက်လာတာပ
ါအမေရိကန်တမရနဲ့ရုရှားတမရတို့ရဲ့ထိပ်သီးဆွေးနွေးပွဲဇာတ်လမ်းကြောင်းအမေရိကန်လွှတ်တော်ထဲမှာအငင်းပွားမှု၃ရက်ဆက်တိုက်ဖြစ်လာနေပေမဲ့အရေးယူလှုပ်ဆောင်ဖို့တော့ပြတ်ကွက်နေပါတယ်ရုရှားတမရဗလာဒီမာပူတင်နဲ့တကားဖိတ်ဆွေးနွေးပွဲအပြီးအမေရိကန်တမရဒေါ်နယ်ထရမ့်ဘက်ကရုရှားဆိုးရပေါ်ရက်တိကျပြောင်းလာပြီးအမေရိကန်ထောင်လိုင်းဌာနတွေကိုကြားခံပေးဥပဒေချမ်းနဲ့အမေရိကန်ရွေးကောက်ပွဲအပေါ်ဆက်လက်ချင်းချောက်မှုဆိုင်ရာဥပဒေချမ်းတွေကိုလွှတ်တော်မှာအတိမပြုတ်နိုင်ပဲဖြစ်သွားခဲ့ပါတယ်အင်ပီရိုဘက်ကသမ္မတပူတင်တောင်းဆိုထားသလိုအမေရိကန်တွေကိုမြေမြစ်စစ်စစ်ခွင့်ပေးသင့်မပေးသင့်စဉ်းစားနေစေဖြစ်တယ်လို့တုံ့ပြန်ပြီးနောက်တစ်ရက်မှာပဲအထက်လွှတ်တော်ကတော့အခုလိုရုရှားရဲ့အမေရိကန်တပ်တမန်ဟောင်းတွေရောလက်ရှိတပ်တမန်တွေကိုပါစစ်ဆေးဖို့တောင်းဆိုချက်ကိုဆန့်ကျင်ကြောင်းဆုံးဖြတ်ချက်ချခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံဆိုင်ရာအမေရိကန်တာမဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်အပြင်းထန်ဝေဖန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောင်းကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ခွန်ပေယိုက VOA ကိုကြာသပတေးနေ့မှာပြောပါတယ်ဖင်လန်နိုင်ငံဟယ်လ်ဆင်ကီမြို့မှာသမ္မတဒေါ်နယ်ထရမ့်နဲ့တင်းလျာလေးကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းရုရှားသမ္မတဘက်ကတောင်းဆိုချက်အများအပြားကိုပြုလုပ်ခဲ့ကြောင်းလည်းဝန်ကြီးပွန်ပေယိုကပြောပါတယ်သမ္မတပူတင်ဘက်ကအဲ့ဒီကိစ္စနဲ့ပတ်သက်လို့အကြံပြုချက်တွေထင်မြင်ယူဆချက်တွေသမ္မတထရန့်ထံတင်ပြခဲ့တဲ့အကြောင်းဒါပေမဲ့သမ္မတထရန့်အနေနဲ့ရုရှားအစိုးရရဲ့စစ်ဆေးမေးမြန်းခံဖို့အတွက်အမေရိကန်နိုင်ငံသားတွေရုရှားကိုဆစ်လွတ်မှာမဟုတ်ကြောင်းဝန်ကြီးကပြောပါတယ်2016ခုနှစ်အမေရိကန်ရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ကိုထုတ်ဖောက်ဝင်ရောက်ခဲ့မှုနဲ့မကြသေးခင်ကဆွဲချက်တင်ခံထားရတဲ့ရုရှားစစ်ဖက်ထောင်လိုင်းရေးအရာရှိ12ဦးကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့လာရောက်စစ်ဆေးခွင့်ပြုမယ်အကြောင်းသမ္မတပူတင်ကအဆိုပြုခဲ့ပြီးအဲ့ဒီလိုခွင့်ပြုတဲ့အတွက်အမေရိကန်တာမဟောင်းမိုက်ကယ်မက်ဖောင်းနဲ့အမေရိကန်နယ်ဘွားဗီရိရှားစီးပွားရေးလုပ်ငန်းရှိဘီလ်ဘရော်ဒါတို့ကိုရုရှားဘက်ကစစ်ဆေးမေးမြန်းခွင့်ပြုရမှာဖြစ်ပါတယ်
အခု2018အမေရိကန်လွှတ်တော်ရွေးကောက်ပွဲစီးရဲမှုတွေပေါ်အင်တာနက်ထိုးပေါက်တိုက်ခိုက်သူ hackers တွေတိုက်ခိုက်ခဲ့တာရှိခဲ့ပြီးအခုတော့ဒီတိုက်ခိုက်မှုတွေကိုရပ်ပစ်လိုက်နိုင်ပြီလို့ Microsoft ထိပ်တန်းအရာရှိသူကထုတ်ပြောလိုက်ပါတယ်။ Microsoft ကုမ္ပဏီရဲ့သုံးဆွဲသူလုံခြုံရေးနဲ့ယုံကြည်မှုဆိုင်ရာဌာနဒုက္ခတာ Tom Butt ကဒီ hackers တွေအနေနဲ့ Microsoft Internet ကွန်ရက်ဗဟိုဒိုမိန်းအတုတစ်ခုကိုသုံးပြီးအနည်းဆုံးဝင်ပြိုင်မဲ့လွှတ်တော်မလောင်3ကိုပြစ်မှတ်ထားကကိုယ်ရေးသတင်းအချက်အလက်အမှန်တွေကိုလိမ်ယူခဲ့တယ်လို့မနေ့ကထုတ်ပြောလိုက်ပါတယ်။ဒါပေမဲ့ဒီပြစ်မှတ်ထားတိုက်ခိုက်ခံရတဲ့အမတ်တွေရဲ့နာမည်ကိုတော့ကိုယ်ရေးကိုယ်တော်လုံခြုံရေးအတွက်ထုတ်မပြောနိုင်ဘူးလို့ဒုက္ခတာဘတ်ကဆိုပါတယ်။ Mr. Butt ကဆက်ပြီးဒီလူတွေရဲ့နိုင်ငံရေးတာဝန်အစင်တန်းကြောင့်အခုလိုအင်တာနက်ကလှုပ်ဝက်တိုက်ခိုက်ဖို့ပြစ်မှတ်ထားခံရတာဖြစ်တယ်လို့ရွေးကောက်ပွဲကပါနှောက်ယှက်နိုင်လို့အခုလိုလုပ်တာဖြစ်တယ်လို့ Colorado ပြည်နယ်မှာလုပ်တဲ့ Aspen လုံခြုံရေး Forum မှာပြောလိုက်ပါတယ်။ဒါအပြင်ဒီတိုက်ခိုက်မှုလုပ်ခဲ့တဲ့ရင်းမြစ်ကိုလည်းသူကထုတ်မပြောခဲ့ပဲအခုလုပ်တဲ့နေ့က2016 American သမ္မတရွေးကောက်ပွဲတွင်ကDemocrat Party နဲ့ Republican Party တို့ရဲ့သမ္မတလောင်းဆုပ်ပြပွဲမှာဝင်နှောက်ယှက်ခဲ့တဲ့ပုံစံနဲ့တော့တူတယ်လို့အရေးမဲ့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာခစ်တစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18နေရာမှာရှိနေကြောင်းဇူလိုင်လ19ရက်ကြာတာပရိနေကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်ခမန်းကြီးအဖင်လူဦးရေ52တန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း100ခန့်နှုန်းလောက်နဲ့ညီမျှတဲ့9,500လောက်ဟာခစ်တစ်ကျွန်းစနစ်အောက်မှာနေထိုင်နေကြရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရလူတရာမှာ6ယောက်ကျော်ဟာခစ်တစ်ကျွန်းစနစ်ပြုခံရခြင်းရှိတယ်လို့လည်းဆိုပါတယ်နိုင်ငံပေါင်း169နိုင်ငံမှာကောက်ယူခဲ့တဲ့ The Global Slavery Index ကမ္ဘာလုံးဆိုင်ရာကျွန်းစနစ်အညွန်ကိန်းအရမြောက်ကိုရီးယားနဲ့အီရီတရီးယားနိုင်ငံတို့ဟာခစ်တစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်2016ခုနှစ်အတွင်းကမ္ဘာတဝန်းကျွန်းပြုခံရသူပေါင်း 40.3 သန်းရှိခဲ့တယ်လို့ဆိုပါတယ်ဒီအစိုးရခန်းစာကသတ်မှတ်တဲ့ခစ်တစ်ကျွန်းစနစ်စီးရင်ထဲမှာတမယိုးကျကျွန်းပြုခိုင်းစေခံရသူတွေအပြင်လူမောင်ခိုးကူးမှုအာရမခိုင်းစေမှုငွေဝဲကျွန်းအာရမထိမ်းမြလက်ထပ်ပေးခြင်းအရွယ်မရောက်သေးသူတွေကိုခိုင်းစားခြင်းရောင်းစားခြင်းတို့ပါဝင်ပါတယ်မြောက်ကိုရီးယားဟာကမ္ဘာမှာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံဖြစ်ပြီးလူ100ယောက်မှတယောက်ဟာကျွန်းပြုခံနေရကြောင်းတိုင်းပြည်ရဲ့လူဦးရေအများစုဟာလည်းအစိုးရရဲ့အာရမခိုင်းစေခြင်းကိုခံနေရကြောင်းအစိုးရကမှဖော်ပြထားပါတယ်မြောက်ကိုရီးယားနဲ့အီရီတရီးယားတို့အပြင်တခြားအစိုးရဆုံးနိုင်ငံတွေကတော့ဘရွန်ဒီ ဘဟိုအာဖရိကနိုင်ငံ အာဖဂန်နစ္စတန်မော်ရီရှားတောင်ဆူဒန်ပါကစ္စတန်ကမ္ဘောဒီးယားအီရန်နိုင်ငံတို့ဖြစ်တယ်လို့အစိုးရကမှဖော်ပြထားပါတယ်
မြောက်ကိုရီးယားနိုင်ငံမှာတော့နိုင်ငံတကာပိတ်ဆို့တက်ခတ်မှုတွေကြောင့်စီးပွားရေး 3.5 ရာခိုင်နှုန်းမနစ်ကထိုးကျသွားတယ်လို့တောင်ကိုရီးယားဘူဘန်ကဒီနေ့ခံမှန်းချက်ထုတ်ပြန်လိုက်ပါတယ်စီးပွားရေးအချက်အလက်တွေကိုထုတ်ပြန်လို့မရှိတဲ့မြောက်ကိုရီးယားမှာတနှစ်2016ခုနှစ်တုန်းကစီးပွားရေးထိုးတက်မှု 3.9 ရာခိုင်နှုန်းရှိခဲ့ရတာကနေမနှစ်2019မှာအခုလိုစီးပွားရေးကျတာကနှစ်ပေါင်း20အတွင်းအကြီးမားဆုံးကျဆင်းမှုဖြစ်ပါတယ်လွန်ခဲ့တဲ့နှစ်1998ခုနှစ်တုန်းကတော့နိုင်ငံတကာနဲ့ကင်းကွာလာတဲ့ဒီကွန်မြူနစ်နိုင်ငံမှာအစာအိမ်စာပြတ်လတ်မှုဖြစ်ခဲ့ပြီးစီးပွားရေးက 6.5 ရာခိုင်နှုန်းကျဆင်းသွားတယ်လို့ Bank of Korea ကဆိုပါတယ်တကယ်တော့နိုင်ငံတကာဓာတ်ကပိတ်ဆို့မှုတွေကြောင့်မြောက်ကိုရီးယားသတ္ထုမိုင်းလုပ်ငန်း17ရာခိုင်နှုန်းထိုးချသွားခဲ့ရပြီးခုလိုဖြစ်ရတာက2016ခုနှစ်တုန်းကစီးပွားရေးထိုးတက်မှု 8.4 ရာခိုင်နှုန်းရှိခဲ့တာနဲ့တွက်လိုက်ရင်ကျဆင်းမှုကြီးမားတယ်လို့ Bank of Korea ကထောက်ပြလိုက်ပါတယ်ဒါအပြင်ကွန်ပျူစီထုတ်လုပ်မှုစိုက်ပျိုးရေးနဲ့ငါးနဲ့ရေထွက်ပစ္စည်းတွေလည်းအရင်နှစ်တွေတုန်းကတိုးတက်လာခဲ့ပေမဲ့အခုတော့ပြန်ထိုးကျနေပါတယ်ခင်ဗျ
တောင်ကိုရီးယားသမ္မတဟောင်ပက်ကယွန်ဟေးကို2016ခုနှစ်လွတ်တော်ရွေးကောက်ပွဲတွေနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့တောင်ကိုရီးယားတရားရုံးကဒီကနေ့ထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်အသက်66နှစ်ရှိပြီဖြစ်တဲ့သမ္မတဟောင်ပက်ကနေနဲ့အမျိုးသားထောက်လွှမ်းရေးဌာနကအမေရိကန်ဒေါ်လာ3ဘီလီယံလက်ခံရယူခဲ့တဲ့အတွက်ထောင်ဒဏ်6နှစ်အပြင်လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်လောင်းတွေကိုတရားမဝင်နှောက်ယှက်မှုနဲ့ထောင်ဒဏ်2နှစ်ထပ်မံချလိုက်ကြောင်းဆိုးလ်မြို့ခရိုင်တရားရုံးရဲ့အထောက်အထားထဲမှာဖော်ပြထားပါတယ်သူမအနေနဲ့အမအရင်တစုံတရားပြုလုပ်ခဲ့ခြင်းမရှိကြောင်းညှင်းဆုပ်ထားတဲ့သမရဟောင်းပတ်ခါဒီကနေ့စီရင်ချတဲ့တရားရုံးကိုရောက်မလာခဲ့ပါဘူးအကျင့်ပြတ်ချစားမှုအာဏာအလွဲသုံးစားလုပ်မှုအကြကန်ချင်းနိုနယ်ပြစ်မှုထင်ရှားကြောင်းတွေ့ရှိခဲ့တာကြောင့်သမရဟောင်းပတ်ကယွန်ဟေးကိုအပီလာတော့ကထောင်ဒဏ်24နှစ်ချမှတ်အပြစ်ပေးထားပြီးဖြစ်ပါတယ
်ဖီယန်နာနိုင်ငံမှာကွန်မြူနစ်စုအကိုပြင်းပြင်းထန်ထန်ဝေဖန်တဲ့နာမည်ကြီးအင်တာနက်ဝက်ဘ်ဆိုက်တစ်ခုကိုပိတ်ပင်လိုက်တာဟာလွတ်လပ်စွာထုတ်ဖော်ခွင့်ပေါ် ကန့်သတ်မှုကြီးမားလာတဲ့နောက်ဖြစ်ရတစ်ခုပါလို့ဗီယက်နမ်ဆိုင်ရာကြံ့ကျင်သူတွေကဆိုနေပါတယ်။ဗီယက်နမ်ကိုဗီယက်နမ်ရဲ့ပြန်ချာရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလက်အောက်ကသတင်းမီဒီယာဌာနရဲ့အကြီးအကဲကနေတနင်္လာနေ့တုန်းက 2v3 website ကို3လပိတ်ပင်လိုက်တာဟာကွန်မြူနစ်ခေါင်းဆောင်တွေရဲ့ပုံရိပ်ပေါ်ထိခိုက်မှာဆိုရင်လိုပါလို့ဒီကြံ့ကျင်သူတွေကထောက်ပြလိုက်ပါတယ်။တကယ်တော့ဒီ 2v3 website ကိုကွန်မြူနစ်ပါတီရဲ့လူငယ်သမဂ္ဂကထုတ်ဝေခဲ့တာဖြစ်ပေမဲ့သတင်းထဲမှာလက်စားမှုလိုပြဿနာတွေကိုဖော်ထုတ်ရေးသားမှုနဲ့နာမည်ကြီးလာနေတာပါအခုတော့သတင်းအထူးရောင်တွေထုတ်လွှင့်နေတယ်လို့ဆိုရဘက်ကဆဆွဲပြီးဒီသတင်းအမှားတွေကိုပြင်ပေးဖို့နဲ့ဒဏ်ငွေအမေရိကန်ဒေါ်လာ9500ပေးဖို့ချမှတ်လိုက်တာပါလို့နောက်သတင်းဌာနတစ်ခုဖြစ်တဲ့ VN News ပြည်တွင်းသတင်းဌာနကဆိုပါတယ်အခုလောက်ရမတိုင်ခင်ပြည်ခဲ့တဲ့ဇွန်လတုန်းကလည်းအင်တာနက်ဆိုင်ရာစိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့ပြီးအစိုးရကိုပြန်မေးခွန်းထုတ်တဲ့အင်တာနက်ဘလော့ဂါတွေကိုလည်းဖမ်းဆီးခဲ့ပါသေးတယ်American Chief Site CSIS ကမဟာဗျူဟာနဲ့နိုင်ငံကလေလာရေးအဖွဲ့ရဲ့အရှိတမရှာဌာနအထူးညွှန်ကြားမှု Murray Hubbard ကအခုလျော့ကအစိုးရအနေနဲ့သတင်းမီဒီယာတွေကိုစိုးရင်ကြောက်လန့်လာပြီးသတိပေးချင်းချောက်လိုက်တာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ခင်ဗျာ
American ပြည်ထောင်စုအနောက်အလယ်ပိုင်း Missouri ပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကလေပြင်းမုန်တိုင်းကြာရောက်ခဲ့တာကြောင့်တင်မောတိတ်မောက်ပြီးအပျော်စီးခီးစဲအနည်းဆုံး17ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ် Branson မြို့အနီးပြည်ရင်းပြည်ပကခီးသွားတဲ့ကြာရေပန်းစားတဲ့ Table Rock ဒီကံကြီးအတွင်းအဲ့ဒီတင်မောတိတ်မောက်ခဲ့ပြီးတဲ့နောက်အခုချိန်ထိပျောက်ဆုံးနေသူ၄ဦးရှိပြီးပြည်နယ်ရဲတပ်ဖွဲ့ရင်ကုန်သမားတွေဆက်လက်ရှာဖွေနေစေလို့ဆိုပါတယ်စတုန်းခရံရဲတပ်ဖွဲ့အကြီးအကဲဒေါက်ကလာကအဲ့ဒီလိုရှင်းပြခဲ့တာပါခီးတဲ့ခုနှစ်ဦးကိုလည်းဆေးရုံပို့ပြီးကုသမှုပေးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The OA တော့ကြာနေညပိုင်းနောက်ဆုံးသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်းပါးတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဟာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကကောင်ဆောင်တွေနဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးပါရယ်။27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲအပြီးရပ်ပိုင်းအတွင်းတွေ့ဆုံမှုမှာတော့မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာတွေရပ်တန့်နိုင်ရေးအလေးထားဆွေးနွေးဖြစ်မယ်လို့လည်းမျှော်လင့်ရပါရယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာပဲအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တွဲဆုံဆွေးနွေးတာတွေကိုစတင်ခဲ့သလို NCA လက်မှတ်ရေးထိုးထားပြီးလက်တလော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့လည်းတွဲဆုံဆွေးနွေးလာတာဖြစ်ပါတယ်ဒီကနေ့အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးတဲ့အခြေအနေကိုပြည်ထောင်စု Institute ရဲ့ Director နဲ့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးခွန်ဆိုင်ကအခုလိုပြောပါတယ
်မနေ့ကတွေ့တာကဘုရင်ကြီးအန်ဘောင်းလာနဲ့တွေ့တာပါဒါဒီဘုရင်ကြီးရဲ့ဆေးကတော့နေ့လယ်မှာတွေ့တာပါဒီဘုရင်ကြီးအန်ဘောင်းလာနဲ့ကတော့မနေ့10နာရီလောက်ကနေ7နာရီနီးပါးလောက်ခီးတွေ့ကြအဘဒီဒီရောက်ချင်းရတော့တနိုင်ခွဲကနေ3နိုင်ခွဲပေါ့တွေ့ရတယ်။သူအသေးသေးတော့တော်မပြောဘူးပေါ့ဗျာ။တော်တော်လည်းပဲဆွနေတာဆွနေတာအမတမ်းမှအားရကျင်တတ်တယ်လို့နောက်ထပ်ဆုံးပြောပါတယ်။တိုးတက်မှုရှိတယ်ပေါ့နော်။ဒါလည်းပြော
အစိုးရရဲ့ကိုယ်စားလှယ်အဖွဲ့ကိုတော့ငြိမ်းချမ်းရေးကော်မရှင်တွေ့ရင်မှုအငင်းစားဒုတိယဗိုလ်ချုပ်ကြီးခင်စောဦးကဥဆောင်တာဖြစ်ပါတယ်။လက်ရှိတွဲဆုံပွဲမှာတော့ငြိမ်းချမ်းရေးကော်မရှင်နဲ့ KIO RCSS တို့အကြားမှာတိုက်ပွဲတွေရှော့ချနိုင်ရေးကိုအဓိကဆွေးနွေးပွဲရှိကြောင်းဥက္ကွန်ဆိုင်ကသုံးသပ်ပါတယ
်ခမန်းလို့ရမယ်တာနိုင်တာကတော့ပါလေဆိုတော့သူတို့အခုနှစ်ဖက်စလုံးတိုက်ပွဲတွေဖြစ်နေတာဟုတ်တယ်မလားအဲ့ဒီတိုက်ပွဲတွေရှော့ချနိုင်ဖို့နောက်ဘုံဘုံရပ်တန့်သွားနိုင်ဖို့ဘယ်လိုလုပ်မလဲဆိုတာကိုသူတို့နှစ်ဖက်ကလိုင်းရှာကြတာပေါ့အဲ့ဒါပဲ
RCSS နဲ့ကတော့နှစ်ဖက်သဘောတူထားတဲ့အချက်တွေပေါ်ပြန်လည်သုံးသပ်ဖို့ဆွေးနွေးပွဲတွေမကြခင်စတင်မှဖြစ်ကြောင်းလည်းဆက်လက်ပြောဆိုပါတယ
်။ RCSS ကတော့သူကနှစ်ဖက်လက်မှတ်ထိုးထားတဲ့အရာကြီးရှိတယ်။အဲ့ဒီလက်မှတ်ထိုးထား bilateral တွေကိုနှစ်ဖက်ကသဘောပေါက်ပုံကမှဒီကသဘောပေါက်ပုံမတူတဲ့အခါကျတော့ RCSS ကသူသဘောပေါက်ပုံကမှလည်းတက်မတော်ဘက်ကနေဖောက်ဖျက်တယ်လို့သူယူဆတယ်တမတော်ဘက်ကလည်းသူတဘောပေါက်တာမှလည်း RCSS ဘက်ကဖောက်တယ်လို့အဲ့လိုမျိုးယူဆအဲ့ဒါကြောင့်မို့သူတို့တိုက်ပွဲကြီးဖြစ်ဖြစ်ဒါတွေကိုသူတို့အမြန်ဆုံးဖြေရှင်းနိုင်ဖို့မကြခင်မှာသူတို့တွေ့ဆုံတော့မှ ြန်မလို့မှာ bilateral တဘောတူညီချက်တွေကိုပြန်ညှိကြမယ်အဲ့ဒါအဓိကပ
ါဒီတွဲဆောင်ဆွေးနွေးပွဲနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကတော့သူ့ကိုတရင်ထုတ်ပြန်ဖို့အတွက်အကြောင်းကြားထားတာမရှိသေးကြောင်းပြောပါတယ်လက်တလောမှာတော့ကချင်ပြည်နယ်ဖကန့်ဒေတာဘက်မှာတိုက်ပွဲတွေကြိုးကြကြိုးကြဖြစ်ပွားနေတယ်လို့လည်းအခုလိုပြောပါတယ
်ဖကန့်ဘက်မှာတပ်ရင်း6ပေါ့ကျွန်တော်တို့ကအဲတပ်ရင်း6နေပေဘက်မှာဇူလိုင်လ14ရက်ကနေတိုက်ပွဲတွေဖြစ်တာရှိပါတယ်အမတ်တင်ထားတာမဟုတ်ပါဘူးဒီနေ့တော့ဒီမနေ့အစိုးရပေါ်ကခုနှစ်နိုင်ကိုယ်ချင်းကနေတိုက်ပွဲကြံဖြစ်တဲ့ဆိုတဲ့တင်ကြပါတယ်တင်တက်ပါတယ်အောက်ခြေတင်ညမရသေးပါဘူးတဲ့ပေါ်ဒီဖြစ်လိုက်ကြမ်းနာလိုက်ကြမ်းထိုးလိုက်လည်းလည်းကြီးနဲ့ပြန်ဖြစ်လိုက်အဲ့ဒါမျိုးတွေဖြစ်တယ်လို့တတင်းကအလိုတက်တက်ပါလ
ားရှမ်းပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ RCSS တပ်တွေအကြားမှာ21ရာစုပင်လုံးညီလာခံစတင်ချိန်ကတည်းကတိုက်ပွဲတွေကြိုးကြဖြစ်ပွားနေတာဒီကနေ့ထိလည်းဆက်လက်ဖြစ်ပွားနေတယ်လို့တတင်းတွေထွက်ပေါ်နေပါတယ်လက်ရှိထိုင်းနိုင်ငံချင်းပိုင်မြို့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးမကြခင်ရက်တွေကပြီးဆုံးသွားတဲ့ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးမှာတော့အစိုးရခေါင်းဆောင်တွေနဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေအတွက်ပူးပေါင်းဆွေးနွေးဖို့သဘောတူထားကြပါတယ
်ကိုမိုးစောပါရှင်ခုတော့အာဇာနည်နေ့အခမ်းအနားဆိုင်ရာသတင်းပဲဆက်ပါမယ်လွတ်လပ်ရေးကြိုးပမ်းရေးကြဆုံးခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းရဲ့ခေါင်းဆောင်တွေကိုဂုဏ်ပြုတဲ့အာဇာနည်နေ့အခမ်းအနားတွေကိုမနေ့ကတော့နိုင်ငံအနှံ့ကျင်းပခဲ့ကြပေမဲ့ပြည်နယ်တချို့မှာတော့တိုင်းရင်းသားတွေပူးပေါင်းပါဝင်မှုတွေရောပါလာတဲ့အကြောင်းဒေသခံတွေကပြောပါတယ်အထူးသဖြင့်တိုင်းရင်းသားနယ်မြေတွေမှာပုချုပ်အောင်ဆန်းကိုဂုဏ်ပြုတဲ့အထိမ်းအမှတ်တွေဆောက်လုပ်ဖို့အာဏာပိုင်တွေရဲ့အစီအစဉ်တွေကြောင့်အရင်လိုပါဝင်လို့စိတ်ရော့လာနေတယ်လို့လဲဆိုပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါကြရပြည်နယ်မြို့တော်လွိုင်ကိုမြို့မှာကျင်းပခဲ့တဲ့အာဇာနည်နေ့မှာရခိုင်ပူပေါင်းလှုပ်ဆောင်နေတဲ့ဒေသခံတိုင်းရင်းသားတွေပါဝင်တက်ရောက်မှုရှိခဲ့ဘူးလို့ကြရပြည်နယ်လမ်းနီးပညာထောက်ကူပြုအဖွဲ့ဝင်ခွန်အသန်းကပြောပါတယ်
ဒီနေ့ကစာပေမဲ့ရင်ချင်းမှုကော်မတီတွေအလားမတည့်ဘူးတိုင်းဒါနိုင်ငံရေးပါတီတွေမတည့်ဘူးဒီမှာဒီဆိုင်တဲ့တိုင်းဒါလက်နက်ကန်ဖွဲ့စည်းငါးဖွဲ့၆ဖွဲ့လောက်ရှိတယ်အဲ့ဒါအလားမတည့်ဘူးမြစ်စင်ဦးဆောင်ဦးရဲ့ပြည်သူ့မှာတည့်နေချာကြောင်းသားသမဂ္ဂကကြောင်းသားတွေမတည့်ဘူးဆန်နေတိုင်းဒါလူငယ်မြို့သူမျိုးဖွဲ့စည်းတွေမတည့်ဘူးကြဒီနေ့ကတော့ကျောင်းကျောင်းသားတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေနဲ့ NLD ပါတီဝင်တွေနဲ့ပဲပွဲကိုကျင်းပသွားတယ
်။လိုင်ကော်မြို့ကအာဆာနီကြောက်တိုင်းမှာကြရပြည်နယ်အစိုးရကလည်းဥဆောင်ပြီးတော့ဌာနဆိုင်ရာဝန်ထမ်းတွေ၊ကျောင်းသူကျောင်းသားတွေနဲ့အာဆာနီနေ့ကိုကျင်းပခဲ့ပေမဲ့လည်းဒေသခံတိုင်းရင်းသားတွေပါဝင်ခြင်းနည်းပါးလာခဲ့တာပါ။ဒေသခံတိုင်းရင်းသားတွေပါဝင်မှုမရှိတာဟာပြည်နယ်အစိုးရကလည်းဗိုလ်ချုပ်ဦးဆန်းကျေးရွတ်ကိုအသိအကျစိုက်သူဖို့အစီအစဉ်နဲ့ပတ်သက်နေတယ်လို့လည်းခွန်အသန်းကဆက်ပြောပါတယ်။
အရင်နေ့တုန်းကတော့အလုံးကဒီအာဂါနီနဲ့ကိုပူပေါင်းကြတယ်ပတ်ဝန်းကျင်တက်ရောက်ကြတယ်လေဒီနေ့ကတော့ပူချောင်းစံချေရုပ်ကိစ္စနဲ့ကြောင်းပေါ်ပြီးမှဌာနတိုင်းသားတွေသဘောထားတွေလည်းလူရှိတာစိတ်ဝမ်းကွဲပြားမှုဖြစ်ပေါ်စေတဲ့ဆိုင်ရန်သူမိသားရခိုင်နာကိုဒီနေ့တွေဖန်စီပြီးအရေးယူထောင်ချတဲ့ကိစ္စတွေအဲ့လိုတွေလောက်လာတော့ဒီနေ့ဆွေးရရဲ့ဆောင်ရွက်မှုတွေကတိုင်းသားတွေရဲ့သဘောထားတွေကိုအများကြီးလူရှိတယ်လို့အဲ့လိုမျိုးခံစားလာရတော့ဒီနေ့အာဇာနည်နေ့ကိုတော့သူတို့အနေနဲ့ဒီပေါင်းဆောင်မှုမလုပ်နိုင်ဘူးဆိုတဲ့သဘောပြတ်သားတဲ့အနေနဲ့အဲ့လိုမတည့်တာလို့ယူဆနိုင်တယ
်။လက်ရှိဗိုလ်ချုပ်ကြီးရုပ်စိုက်သူရေးကန့်ဝဲခဲ့ကြတဲ့လွိုင်ကော်တီမော့ဆူဖရူဆူကကရင်နီလူငယ်ဖွဲ့ခေါင်းဆောင်23ဦးကိုအာဏာပိုင်တွေကလည်းတရားစွဲဆိုခဲ့တယ်လို့လည်းဘွန်တန်းကဆိုပါတယ်။အလားတူမွန်ပြည်နယ်ဆိုရဖွဲ့ကနေကျင်းပတဲ့မော်လမြိုင်မြို့အာဇာနည်နေ့ခန်းနာမှာမွန်ပြည်ပါတီအပါအဝင်မွန်နိုင်ငံရေးပါတီတွေမွန်လူမှုဖွဲ့စည်းတွေမွန်တိုင်းရင်းသားတွေတက်ရောက်တာမတွေ့ဘူးလို့ကိုရိုင်းသတင်းသွားယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မိရင်စနိုင်းကပြောပါတယ
်မနေ့ကခန်းနာမှာတော့ဆိုရဖွဲ့တွေတက်တာတွေ့တယ်နောက်သတ္တောပထာတို့သတ္တောဘကုစလေတို့တက်တာတွေ့တော့ဘာလို့ဒီမွန်နိုင်ငံရေးပါတီဒီမွန်တိုင်းနာနေနဲ့တက်တာတော့မတွေ့ဘူးဘာလို့လဲဆိုတော့ဒီပေါ်ကြောင့်သံတရာနဲ့ပတ်သက်ပြီးတော့မွန်တိုင်းနာအားဒီဆိုတော့လေကကွမ်းမှုတွေရှိခဲ့တယ်ဆိုတော့ဒီမှာနဲ့ဆက်ဆံမှုရှိတယ်လို့တော့ထင်တာပေါ့
ပြီးကြတဲ့နှစ်က NLD ပါတီကနေဒေသခံတွေလူလာတဲ့သရမ်းမြေစာဘူကျုံစံသရမ်းမြေနဲ့အာဏာသုံးအမည်ပေးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဆက်ဆံမှုရှိနေတယ်လို့လည်းသူကဆိုပါတယ်။သခိုင်းတိုင်းဒေသကြီးနာဂကိုပိုင်အုတ်ချုပ်ခွေရဒေသခန်းလီမြို့မှာလည်းဘူကျုံစံရုပ်ထုစိုက်ထူဖို့အစီအစဉ်နဲ့ပတ်သက်လို့နာဂလူမှုဖွဲ့စည်းဆယ်ဖွဲ့ကနေကန့်ကွက်နေတယ်လို့ဒီကနေ့မှာခန်းလီမြို့ကတာဝန်ရှိပုဂ္ဂိုလ်တွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေစေလို့နာဂအကြောင်းသားလူငယ်ဖွဲ့ခေါင်းဆောင်ကိုညံထွန်းအောင်ကပြောပါတယ်။
နာဂရေဆိုဆယ်ဖွဲ့ကနေပြီးတော့ဒီကံကွဲအကြောင်းတဘောရထုတ်ပြန်နေပါတော့ဒီကိုဆလေတွေအခုခန်းဒီမှာရောက်နေကြတယ်ပေါ့နော်တောင်ရှိတဲ့ဒီပုဂ္ဂိုလ်တွေနဲ့ညီနိုင်မှုတွေလုပ်နေတယ်ကျွန်တော်ကတော့ဘိုးချောင်းစားတော့လေးစားတယ်တော်တော်ဒါကရုပ်ထုထားဖို့မဟုတ်လေနော်အဲ့ဘောပါပဲ
အလားတူကချင်းပြည်နယ်မြေကြီးနားမြို့မှာကျင်းပတဲ့အာဇာနည်နေ့အခမ်းအနားမှာကချင်တိုင်းဒါတွေပါဝင်မှုနှေးပါလာတယ်လို့ကချင်မျိုးရကွန်ကရက်ပါတီဥက္ကဋ္ဌ M ကွန်လကပြောပါတယ်
ဒီနေရာမှာလည်းဘယ်သူမှတော့မပါကြဘူးလားသူဩဇာခံတချို့တော့ပဲသွားကြတယ်ဒီစုကတက်တာတော့နည်းနေကျန်တာလည်းတော့ဒုစုံကြီးဝထားရင်ပါတယ်လို့ဆိုယူဆကြတော့
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရွေးကောက်ဖွဲ့အနိုင်ရအစိုးရဖွဲ့လာပြီးနောက်ပိုင်းမှာတိုင်းနယ်ပြည်နယ်လိုက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုတ်ထားရှိမှုတွေဟာပုံမှုများပြားလာတယ်လို့တိုင်းနယ်ပြည်နယ်တချို့တွေမှာဗိုလ်ချုပ်ရုပ်ထုတ်ထားရှိမှုကြောင့် NLD ပါတီနဲ့ဒေသခံတိုင်းသားတွေကြားအမြင်ကွဲလွဲမှုတွေစာရင်းကကွဲမှုတွေရှိနေခဲ့ပါတယ်ဗိုလ်ချုပ်ရုပ်ထုတ်ထားရှိမှုနဲ့ပတ်သက်ပြီးဒေသခံတိုင်းသားတွေနဲ့စိတ်ဝန်းမကွဲပဲညှိနှိုင်းလှုပ်ဆောင်ကြဖို့ NLD ပါတီကနေတိုက်တွန်းထားတယ်လို့ဗိုလ်ချုပ်ရုပ်ထုတ်တွေကိုတိုင်းနယ်ပြည်နယ်အသီးသီးမှာမဖြစ်မနေထားရှိရမယ်ဆိုတဲ့ညွှန်ကြားချက်ထုတ်ထားတာမရှိဘူးလို့သမရယုံပြောရေးဆိုခွင့်ရှိသူဥစော်သေးကမီဒီယာတွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ကုန်အိမ်တင်ပေးပို့တော်ရပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်ဆီးတက်ဖြတ်ခံရမှုတွေကိုတားဆီးနိုင်ဖို့ရည်ရွယ်တဲ့လှုပ်ရှားမှုမှာဖန်တီးခဲ့တဲ့အေယာမဆက်ကူဆင်ယုတ်ကြီးဟာကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်သွားပါပြီဆင်တွေကိုဥပဒေမဲ့ဖန်ဆီးတက်ဖြတ်ပြီးတော့အရေးခွန်အပါအဝင်ခန္ဓာကိုယ်အစိတ်အပိုင်းတွေကိုတရားမဝင်ရောင်းချမှုတွေကိုတားဆီးရမှာအခုလှုပ်ရှားမှုကအထောက်အကူဖြစ်လာဖို့လဲမမိုးတို့အတွက်ရင်သွင်းစကားသံဆိုတဲ့လှုပ်ရှားမှုမှာပါဝင်သူတွေကမျှော်လင့်နေကြပါတယ်။အဖြစ်ဆိုကတော့ VOA မြန်မာပိုင်းသတင်းထောက်ကုကောင်းဆန်ဟင်းကပြောပြထားပါတယ
်။ဆင်တွေကိုဥပဒေမဲ့ဖန်ဆီးတပြက်နေရာတွင်နဲ့ပတ်သက်လို့လူလူကြားမှာမိမောင်းထုတ်ပြဖို့ရည်ရွယ်ပြီးကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရန်မုံငွေအဖွဲ့ WWF ကဥဆောင်စီစဉ်ခဲ့တဲ့မမိုးတို့အတွက်ရင်သွင်းစကားသံလှုပ်ရှားမှုမှာလူအများစိတ်ဝင်စားခဲ့ကြတဲ့စက္ကူစရုပ်ကြီးကိုကမ္ဘာမှာအကြီးဆုံးအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းကစာရင်းသွင်းလိုက်တာပါ။ရန်ကုန်မြို့ကလူစည်းကားရဲ့နေရာတွေမှာပြသခဲ့တဲ့ဝါနဲ့စက္ကူအသုံးပြုတိစောက်ထားတဲ့စရက်ခွနရုပ်ထဲမှာနေရံပကြီးအမှုပညာရှင်လူငယ်တဦးဖြစ်တဲ့ကိုအာဂါကျော်နဲ့မြမရွေရစက္ကူအယုတ်ပညာရှင်ဦးမြင့်ရုံလုံးကဘာတို့ဖန်တီးခဲ့တဲ့စရုပ်ကြီးကတော့ခန္ဓာကိုယ်အလျောက်22ပေအကျယ်အနက်9ပေရှိပြီးအမြင့်မှာ22ပေရှိပြီးစာရင်းတင်ခဲ့တာပါWWF မြန်မာကဆက်သွယ်ရေးအရာရှိကိုစောလင်းထက်ကတော့မြန်မာနိုင်ငံမှာဆင်တွေကိုတရားမဝင်ဖန်ဆီးတပြက်မှုတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေတွေကြီးထွားလာနေတဲ့အတွက်ကာကွယ်တားဆီးဖို့လူထုကြားမှာအသိပညာပေးလှုပ်ရှားရတာဖြစ်တယ်လို့ပြောပါရစေ
။မြန်မာနိုင်ငံမှာတောဆင်ရိုင်းနေရာအတက်ပြက်ခံနေရတဲ့နှောင်းကတဖြည်းဖြည်းနဲ့များလာတယ်ပေါ့ကွာ။အရင်တော့ဆိုရင်တော့ဆင်ဆိုရဲဆင်ဆိုရာကျွန်တော်တို့မြန်မာနိုင်ငံမှာရှိတာအာရှဆင်ပေါ့နော်။အာရှဆင်မှာအဆင်အထီးမှာပဲအဆွေရှိတာအဲ့တော့အရင်တော့ဆင်ဆိုရလို့နဲ့ဆင်ဖြစ်ပြီးဆက်ကြတယ်အခုကတော့ဆင်အကြီးကွန်ဒီကွက်ပေါ်ပေါက်လာတော့ဆင်အကြီးကွန်ရလို့မှုနဲ့ဆင်တွေတော့တောက်ချင်မှာဆင်အမတွေရောဆင်သားပေါက်တွေရောမကြံအကုန်လုံးအတက်ပြက်ခံနေရဆိုတော့မြန်မာနိုင်ငံမှာရှိတဲ့တောဆင်တိုင်းအတောင်ကြီးနှောင်းကတဖြည်းဖြည်းနဲ့ကျဆင်းလာတယ်ပေါ့ဗျာဆိုတော့ဘယ်လောက်ထိကျဆင်းလာလဲဆိုလို့ရှိရင်2030ဒါမှမဟုတ် 2035 လောက်ရောက်မှာမြန်မာနိုင်ငံမှာတောဆင်ရိုင်းအားလုံးမျိုးတုံးပြောက်ကိုသွားနိုင်တဲ့အခြေအနေကြီးဖြစ်လာတယ်။ဆိုတော့ဒီလိုတည်အောင်ဆိုပြီးတော့ဒီ Voices for Momo campaign ကိုလုပ်တယ်။အဲ့ campaign မှာပြည်သူလူထုအများပြည်သူအာယုံဆိုင်မှုရအောင်ဆိုပြီးတော့ကျွန်တော်တို့ကဒီစက်ကူဆင်ယုတ်ကြီးဆင်ယုတ်ကြီးခုနှစ်ကိုပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့လုပ်ခဲ့တာပါခင်ဗျာ
။မြန်မာနိုင်ငံမှာအပတ်စဉ်စစ်တကောင်တို့အမေရိကန်ဖန်ဆီးခံနေရပြီးဆင်အရေးကွေးအပါအဝင်ခန္ဓာကိုယ်အစိပ်ပိုင်းတွေကိုတရားမဝင်မှောင်ကိုရောင်းချမှုတွေရှိနေတယ်လို့လည်း WWF မြန်မာကသတိပေးထားပါတယ်။ဒီအတွက်လည်းဆင်အပါအဝင်တောင်းဒိဆန်တွေတပြက်ခံနေရတာကိုကာကွယ်တားဆီးဖို့လူထုကြားမှာအသိပညာပေးလုပ်ငန်းတွေကိုတိကျမကပုံမလို့ဆောင်ဖို့ရည်ရွယ်ထားပြီးတာဝန်ရှိတဲ့ဝန်ထမ်းတွေကိုလည်းပံ့ပိုးကူညီသွားမယ်လို့ကိုစိုးလင်းတကပြောပါတယ
်။အခုသတင်းတွေရဆိုရင်တော့နောက်ပိုင်းမှာတဖြည်းဖြည်းနဲ့ဒီဆင်တောဆင်ရိုင်းအသက်ပြက်ခံရတဲ့ဖြစ်စဉ်တွေကတော့တဖြည်းဖြည်းညော့သွားတာတော့တွေ့ရပါတယ်ခင်ဗျာ။ဆိုတော့နောက်ပိုင်းလဲကျွန်တော်တို့ဒီလိုမျိုးဒီလူတို့ဆက်ပြီးအဝေးနဲ့ပြီးမယ်။နောက်ဒီအစိုးရရဲ့ဒီ TikTok ကင်းလေဝန်ထမ်းတွေပေါ့နော် Ranger တွေကိုကျွန်တော်တို့ပို့ပြီးထောက်ပံ့မှုတွေပေးသားဖို့ရှိနေတယ်ခင်ဗျာ။ဆိုတော့ဒီလိုဖြစ်စဉ်တွေတဖြည်းဖြည်းညော့သွားမယ်လို့ထင်ပါတယ်ခင်ဗျာ။
မမိုးတို့အတွက်ရင်းနှင်းစကားတင်လှူရှားမှုအတွက်ဖန်တီးခဲ့တဲ့စေယုတ်ကြီးခုနှစ်ရဲ့ကိုတော့ဝါရီနဲ့အများပြည်သူကလူတန်းနဲ့သတင်းစာအဟောင်းတွေနဲ့ဖန်တီးခဲ့ကြပြီးဂင်းနစ်ကမ္ဘာမှတ်တမ်းဝင်သွားခဲ့တဲ့အီယာမစက်ကူစေယုတ်ကြီးကတော့တကယ်တာမန်စင်တွေထက်အရွယ်အဆ30ကြီးမားပါလေခင်ဗျာ
တော်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလရောက်လာတာနဲ့ရေကြီးမြေပြိုမှုတွေဓာတ်လိုက်သိဆုံးမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာရခုံမျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလေးတယောက်တက်လိုက်သိဆုံးကြရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်စဉ်နှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲ ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင
်။မနက်ဖြန်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေရှင်။ခုတော့2018ကမ္ဘာဖလားဘောလုံးပွဲရဲ့တည်ရောက်မှုအကြောင်းတင်ပြလိုပါရစေ။ရုရှားနိုင်ငံကအင်ရှင်ဖြစ်ကျင်းပခဲ့တဲ့2018ကမ္ဘာဖလားဘောလုံးပွဲစဉ်တွေအဆုံးသတ်သွားပေမဲ့ကမ္ဘာဖလားဘောလုံးပွဲတွေရဲ့အရှင်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရွင်ဂျာဒုက္ခသည်ရိဂျာအထိဆက်လက်ရိုက်ခတ်နေဆဲဖြစ်ပါတယ်။ကမ္ဘာမှာအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့ကုဒူးပလောင်စခန်းကလူငယ်တွေဟာလည်းအများအနည်းတူကမ္ဘာဖလားပွဲကိုစိတ်ဝင်စားအားပေးခဲ့ကြတာပါ။တချို့လူငယ်တွေအတွက်ပထမဆုံးအချိန်ကမ္ဘာဖလားပွဲကြည့်ဖို့တဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ AFP သတင်းဆောင်မကိုအခြေခံပြီးကိုရန်နိုင်ကတင်ဆက်ပေးထားပါရစေ။
2018ကမ္ဘာဖလားဘောလုံးပွဲကြီးပြီးသွားပေမဲ့လည်းဘောလုံးပွဲရဲ့အရှိန်ကတော့ကမ္ဘာတော်မှာဆက်ပြီးတော့ရှိနေတော့ပဲဖြစ်ပါတယ်။အိမ်မှာဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကုဒူပလောင်ရွင်ဂျာဒုက္ခသည်စခန်းနဲ့ပေါင်းပါတယ်။အိမ်မှာရှိတဲ့ကလေးငယ်တွေဟာစူဖလားအသေးလေးကိုကင်ပြီးတော့ဒုက္ခသည်စခန်းထဲမှာရှောက်သွားနေပြီးသူတို့ရဲ့စိတ်ထဲမှာလည်းဒါကိုတကယ်ကမ္ဘာဖလားကြီးအမှတ်နဲ့ကြည့်နေကြပါတယ်။အသက်6နှစ်အရွယ်မိုဟာမက်ရေဇာကတော့မက်ဆီပါတဲ့အာဂျင်တီးနားအသင်းကိုအကြိုက်ဆုံးလို့ပြောပါတယ
်အမားဖော်စွန်တဒေရှေချေအာဂျင်တီးနားအမေဖိုင်နယ်ကလတ်တဲ့ဒက်စီဖိုင်နယ်ကလတ်တဲ့ဒက်စီ
ကျွန်တော်အကြိုက်ဆုံးကအာဂျင်တီးနားအသင်းပါခရိရှားနဲ့ပြင်သစ်ရဲ့ဖိုင်နယ်ပွဲကိုလည်းကျွန်တော်ကြည့်ခဲ့ပြီးပြင်သစ်နိုင်သွားပါတယ
်အသက်9နှစ်အရွယ်နဲ့သူတို့ထဲမှာအငယ်ဆုံးတယောက်ဖြစ်တဲ့နိုရိုအက်ဖ်ဆာကတော့သူ့ရဲ့အကြိုက်ဆုံးအသင်းကဘရာဇီးလ်အသင်းလို့ပြောပါတယ
်โอเคเบลาจีလူနေမှာ
ကျွန်တော်အကြိုက်ဆုံးကစားသမားကနေမှာပါ
ပြီးခဲ့တဲ့ကမ္ဘာဖလားဖိုင်နယ်ကိုတော့ဒါဘလင်စားနဲ့လှုပ်ထားတဲ့တဲတလုံးထဲမှာဘောလုံးဝါသနာအိုးရီစုပြီးတော့ကြီးခဲ့ကြတယ်လို့အသက်18နှစ်အရွယ်နိုရိုအက်ဆာကတော့ပြောပါတယ
် This match was really a fantastic match really we get
ဖိုင်နယ်ကတကယ်ကောင်းတဲ့ပွဲပါကျွန်တော်တို့ကပြင်သစ်ကစားတာကိုပိုကြိုက်ပါတယ်ကျွန်တော်တို့နေတဲ့အိမ်သားမှာပဲကြည့်ရတာဆိုတော့ဖိုင်နယ်ပွဲကိုတိတ်အခက်ခဲမရှိပဲလိုလဲကူကူကြီးခဲ့ရပါတယ်ကျွန်တော်ဂျာမနီအင်ဂျီဝတ်ထားပေမဲ့ဂျာမနီအသင်းကိုတိတ်မကြိုက်ပါဘူး။ဘာလို့လဲဆိုတော့ကျွန်တော်ကအာဂျင်တီးနားပြည်သက်ပါ
။ကုဒူပလောင်ဒုက္ခသည်စခန်းထဲမှာရှိတဲ့အဲ့ဒီကလေးဒါဇင်ကျော်ဟာခြေဗလာနဲ့ဘောလုံးကစားနေကြပြီးတော့စခန်းထဲမှာဆိုရင်လဲစပိန်အာဂျင်တီးနားဘရာဇီးလ်စတဲ့သူတို့အားပေးတဲ့အသင်းတွေရဲ့အလံတွေကိုလည်းထောင်ထားကြပါတယ်။ဒါပေမဲ့ကုဒူပလောင်ဒုက္ခသည်စခန်းအပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဓိကအားပေးကြတာကတော့ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်သင်းပဲဖြစ်ပါတယ်။ဘရာဇီးလ်ရဲ့ဂန်ဝင်ဘောလုံးသမားပီလီကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတိုင်းသိကြပါတယ်။လမ်းမဲ1986ကမ္ဘာဖလားမှာမာရာဒေါနာရဲ့အာဂျင်တီးနားအသင်းပူဆွဲခဲ့တာကိုရုပ်မြင်သံကြားကနေပြသပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီနှစ်သင်းကိုအားပေးတဲ့ပရိသတ်တွေလည်းပိုများလာပြီးအပြိုင်ဆိုင်ဖြစ်လာနေကြပါတယ်။အခုခါမှာတော့အတော်များများကသူတို့ကိုသူတို့နေမလို့ပြောကြပြီးတော့ဒီထဲမှာအသက်18နှစ်အရွယ်ဂျဟန်ဂီယာအလမ်ကလည်းနေမရဲ့သဘင်အယောင်ကိုပါစိုးထားပါတယ
်။အာရမတ်တွန်က်ဘလလက်ဆေနေမလ်ကေအကျွန်တော်မင်းအဆောရကာရင်ဒီစီအကမနချန်ဒလက်ဆေ
ကျွန်တော်နေမောင်းကိုအရင်ကြိုက်ပါတယ်ဒါကြောင့်ကျွန်တော်သူ့လိုမျိုးဒီစပင်ပုံစံလှုပ်ထားတာ
ပါရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဖိုင်နယ်မှာတော့ပြင်သစ်ကခရိုအေးရှားကို6-2နဲ့နိုင်ပြီးတော့ကမ္ဘာဖလားကိုဒုတိယအချိန်ရသွားပြီးဘရာဇီးလ်နဲ့အာဂျင်တီးနားအသင်းတွေကတော့ကွာတာဖိုင်နယ်နဲ့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေမှာအသီးသီးရှုံးနိုင်ပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်ခင်ဗျာ
ကိုရနိုင်တင်ပြသွားတာပါရှင် VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25 30နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဇူလိုင်လ20ရက်တောက်ကြနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီစီစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာစီနိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍဒုသဆုံးလဲအမေရိကန်တခွင်ဆားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ဒါအပြင်မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းရင်ဆိုင်နေရတဲ့ရည်ကြီးရရှာမှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့သိပ္ပံနဲ့နှိပညာကဏ္ဍမှာကြားဖို့ရှိတာကတော့
သစ်ပင်တဘာဝပေါက်ပင်တွေပေါ့တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှရေကအရှင်းနဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ
်။အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာတိုအေအေဂျီပြောတော်ရာကိုမကြခင်အပြေဆုံးကြားမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဇူလိုင်လ16ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးပို့ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ကောင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့80တနင်္မြောက်အထိမ်းအမှတ်နေ့ဖြစ်ပါတယ်။ထိုစဉ်ကခြေကွဲပွဲဖြစ်ရကြီးကိုကြုံတွေ့လိုက်ကြရတဲ့မြန်မာအမျိုးသမီးကြီးတွေဘယ်လိုခံစားခဲ့ရပါသလဲ။ကိုလိုနီလက်အောက်ကလွတ်မြောက်ဖို့ကြိုးပမ်းရမှာတခင်မကြီးတွေအနေနဲ့ရောဘယ်လိုပါဝင်လှုပ်ဆောင်ခဲ့ကြပါသလဲ။ထိုစဉ်နိုင်ငံရေးမှာအမျိုးသမီးတွေရဲ့အခမ်းအကဏ္ဍနဲ့ပတ်သက်လို့ပို့ချုပ်ရဲ့အမြင်ကရောဘယ်လိုရှိခဲ့သလဲဆိုတာကိုတည်တည်မတ်အမျိုးသမီးကဏ္ဍမှာတော်လတန်ကစူးစီးတင်ပြထားပါတယ်ရှင်။
ကျောင်းတော်ကြာဆုံးတော့เนาะအာဇာနည်တွေကြာဆုံးတော့အဲ့တော့အသက်20เนาะဇူလိုင်လဟိုဒီမှာစိတ်ထိခိုက်တာပဲဒါအဖွားတယောက်တည်းမဟုတ်ဘူးတခိုင်းပြည်လုံးเนาะအဖွားတို့နဲ့အနည်းစားဆုံးဒီတရားကွက်လုံးတလန်းလုံးဟာတခါတည်းကိုအယားကိုစိတ်ထိခိုက်ပြီးအဖွားတို့မျက်ရည်ကျရတယ်ဘာလို့ဆိုဒီလွတ်လပ်ဖို့ကြိုးစားနေတဲ့အထဲမှာလေเนาะအဖွားတို့ကပါလာတာကိုအဖွားတို့ရင်ထဲမှာထိခိုက်ရပါတယ်
အဲ့ဒါကတော့လွန်ခဲ့တဲ့82နှစ်ဖြစ်တဲ့1948ခုဇူလိုင်လ19ရက်နေ့နေ့10:38မိနစ်မှာယူနီဖောင်းမွေလက်နက်ကိုင်တစုကရန်ကုန်မြို့လေရှိအတွင်ဝင်များရုံးကိုပင်ရောက်ကဗိုလ်ချုပ်အောင်ဆန်းနေတကွအာဇာနည်ကောင်းဆောင်နေဖြစ်ကြတဲ့မမ္ဘတ်ခိုင်မိုင်းပွန်စောပွားဆက်စွန်ထွန်းတခင်မြဒီတို့ဥပချိုးဥရဇတ်ဥပဝင်းအတွင်ဝင်ဦးအောင်မောင်နဲ့ရဲဘော်တွေတို့ကိုလှုပ်ကြံခဲ့တဲ့အတင်းကြားရစဉ်ကတဲ့နိုင်ငံလုံးယူကျုံမရဖြစ်ခဲ့ကြတယ်ဆိုတာကိုအခုအသက်တရာနီးပြီဖြစ်တဲ့ဒေါခီမီကပြန်ပြောင်းပြောပြခဲ့တာပါဒေါခီမီကပဲဆက်ပြီးဗြိတိရှ်ကိုလိုနီလက်ထက်မြမလွတ်လပ်ရေးကြိုးပမ်းမှုမှာထိုစဉ်သခင်မကြီးတွေပါဝင်ခဲ့တဲ့အခန့်ကဏ္ဍကိုလည်းအခုလို့အမှတ်တရပြောခဲ့ပါတယ
်သခင်မကြီးတွေကတော့အားလုံးကဒီလွတ်လပ်ရေးအတွက်ရန်ပြီးကျိုးစားကြတာပဲလေနော်သူတို့အသက်တွေဘာတွေလဲမမှုဘူးတရားမှလည်းမကြောက်ဘူးဘာလို့မှမကြောက်ခဲနဲ့သူတို့တခါလေဒီလွတ်လပ်ရေးကြိုးပမ်းခဲ့ကြတာပဲနော်အဲ့ဒီအချိန်မှာလွတ်လပ်ရေးကြိုးပမ်းနေတဲ့အချိန်မှာကဖွဖွအဲ့ဒီမှာလူလားမြောက်လာတာအပေါ်မှာဆစ်ဖြစ်တော့ဖွဖွအသက်ကဟိုတည်းလောက်ပဲရှိမယ်73နှစ်လောက်ပဲရှိမယ် 1941 မှာနော်ဆစ်ကျင်ညာတော့အဲ့ဒီစစ်ကြင်ညာပြီးမှဒါပေမဲ့ဒီတော့ဒီလွတ်လပ်ရေးကြိုးပမ်းနေတာကတော့စစ်မဖြစ်ခင်တည်းကကြိုးပမ်းကြတာပါပဲဒါဖွဖွအစာတွေရဲ့အတွေ့အကြုံနောက်ဖွဖွအဖေကလည်းငကနီတွေဖတ်တယ်နောက်တော့သူကတခင်ဒီလွတ်လပ်ရေးကြိုးပမ်းမှာဆိုလို့ရှိရင်ဖွဖွတို့ဆိုလို့ရှိရင်သပိတ်မှောက်ရတဲ့အကြောင်းကိုအဲ့ဒီအချိန်တော့ဖွဖွသုံးတာသပိတ်မှောက်ရတဲ့စစ်မဖြစ်ခင်ဖွဖွအမေကအကြောင်းဆရာမကြောင်းမတက်ရဘူးပေါ့နော်ဖွဖွတို့အဲ့လိုပဲသူတို့ပြောခဲ့တယ်နောက်တော့လွတ်လပ်ရေးကြိုးပမ်းတဲ့ဖွပြောပွဲတွေဆိုလို့ရှိရင်ကြီးမနိုင်မှနေတယ်ဆိုတော့တခါတည်းဖွဖွမေမေကိုရောဖွဖွရောခေါ်ပြီးတော့တခါတည်းဖွဖွဖေဖေကအဲ့ဒီအရထဲမှာတရားပွဲတွေချတာကိုသွားပြီးတရားနားထောင်ရတယ်အာဇာနည်တော်များများတို့ဘသူတို့ပေါ့နော
်လွတ်လပ်ရေးကြိုးပမ်းတဲ့ကာလကိုမှီလိုက်တဲ့ဒေါခင်မီပြောသွားတာပါဒေါခင်မီနဲ့တူထိုစဉ်ကာလကိုမှီလိုက်သူနောက်တူကတော့ဒေါခင်ချီချီဖြစ်ပါတယ် Dokin Chigaro, Guelondu Sayasiaji, Tempe Mie, Snile Pie, Leshi, Muta Democracy, Pueju, Yoguya, Bogut, Ulepide, Uhanda Mie, Migene Pibare, A coo at the Yan Nibi Fide, Dokin Chigiha. Yamalula ye, Chuba Muma, Bowing Gedu Pibare, Duye, Pian Pian, Pupia, Chica.
Nangayezo, Maloda le Jau Bono, Yauda Gale, Elidonga, Japan Dolan Bono. เซสิตอลายมูฟเมนต์เทมาปายเนี่ยไอ้นักงานนี้ได้ยောက်ป่าละพอดิอบังก็တော့นักงานนี้แหละโลตะตะลงตะค้ามาเลยไม่รู้จ้องนูก็เลยดีโลไปชื่อมาเลยนี่แกล่ะใครไอ้เว้ยนี่แกล่ะだใบแม้ญี่ปุ่นเคยောက်တော့ญี่ปุ่นก็ไปจิรอมงนะปอนเนาะเออญี่ปุ่นดอลลาร์ยี้ตั่วสูจิรอลาพี่รอออร์แกไนซ์ลงจักได้อาการจ้ะรอออร์แกไนซ์ลงจักก็ไอ้ตรงอ่ะพยาบาลมานี่ได้94ปอนเนาะ ชาวบงอ่ะไอ้เนี่ยเซสิตอลายมูฟเมนต์มาไอ้นี่มาชาวบงอ่ะออร์แกไนซ์ลงนี่ได้หลูดิบ่เลยไอ้นี่มาป่าซ้อล่ะเว้ยไอ้เนี่ยนี่ปิ๊ดตัวโกไรงอ่ะแหละเว้ยไอ้เฉิงอ่ะปะมาปีคอมมิวนิสต์ปาร์ตี้บ่ PCP ပါတီရမျိုးရောက်တယ်ဆိုတာဟိုတုန်းကတော့ရောက်ပါတီပေါ့အန်ဒါဂရ라운드ပါတီပေါ့နော်ပါတီဝင်နေဖြစ်နေပဲလှုပ်ရှားတာပေါ့လေဒါအဲ့ဒီလိုဖြစ်သွားတာပါဒေါက်ကင်ကြီးကြီးကပဲဆက်ပြီးဘိုးချုပ်တို့ထိုစဉ်ကသာလှုပ်ကြံမခံခဲ့ရရင်မြမနိုင်ငံရေးအကွေအပြောင်းဟာဆယ်စုနှစ်နဲ့ချီပြီးစစ်အာဏာရှင်လက်အောက်ကျရောက်ခဲ့ရတဲ့အဖြစ်ကိုရောက်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်ကောင်းဆောင် ပေါ်ကျုပ်မရှိလို့ဖြစ်သွားတယ်လို့ပဲထင်တယ်ပေါ်ကျုပ်ကရှိလို့ရှိရင်လောက်မဆိုးပဲနဲ့ပြည်တွင်းစစ်ကလည်းတော့လည်းကြာမယ်လည်းမဖြစ်ဘူးပေါ်ကျုပ်တို့ကြာဆုံးသွားတဲ့အတွက်ဆိုပြီးတော့လူတွေကဒုက္ခရောက်နေတာတွေကအဲ့ဒီမှာအများကြီးထိခိုက်တယ်လို့ထင်ပါတယ်နော်
နိုင်ငံရေးလှုပ်ရှားမှုနဲ့လွတ်လပ်ရေးကြိုးပမ်းမှုမှာအမျိုးသမီးတွေပါဝင်တဲ့အခန့်ကဏ္ဍဟာဘယ်လောက်ရည်ကြီးပါသလဲ။ဒေါက်ခင်ကြည်ကြီးကပဲဘူချုပ်ကိုဥပမာပြုပြီးခုလိုပြောခဲ့ပါတယ
်။အမျိုးသမီးတွေကအပန်းကမမလူဦးရေရဲ့တဝက်ကျော်လဲဆိုတော့အပြပြောအိမ်တော်မှာဆိုလို့ရှိရင်အိမ်တော်ဦးကြီးပဲနော်။အဲ့တော့တယောက်ပါတယ်ဆိုလို့ရှိရင်လှုပ်ရှားမှုတစ်ခုလောက်တော့မယ်ဆိုလို့ရှိရင်ဒီအိမ်မှာဒီသားစုစုပါစေခြင်းလို့ရှိရင်ဒါအမေကိုစီးရုံရမှာပေါ့အမေပါမှပဲဖြစ်မှာပဲလေအမေပါတာကဒါအတီးတာပဲလေနိုင်ငံရေးမှာအမျိုးသမီးတွေပါဖို့ဆိုတာအမတန်ကိုအရေးကြီးပါတယ်နောက်တော့လွတ်လပ်ရေးတိုက်ပွဲဆိုတော့ကအဲ့ဒါဘူချုပ်အောင်ဆန်းကလည်းအဲ့ဒါကိုသိပြီးတော့သူကသဘောပေါက်တယ်လေဒီလူလူလှုပ်ရှားမှုလှုပ်တော့မယ်ဆိုတော့လူလူရဲ့အင်အားစုတဝက်ဖြစ်တဲ့အမျိုးသမီးတွေပါလို့ဖြစ်ကိုဖြစ်ရမပါလို့မဖြစ်ဘူးပါမဖြစ်မယ်ဆိုပြီးတော့ तू ကသဘောပေါက်တယ်ဆိုတော့ तू ကလည်းသဘောပေါက်တယ်သဘောပေါက်ပြီးတော့မျိုးရောက်ပြီးတော့ဟိုဒီပါနေစစ်တောင်မှမပြီးသေးပါဘူးစပြီးတော့တခါလေအမျိုးသမီးစီဝီအတွက်ဆိုတော့ဘုကျုပ်ကကိုကစုံစောပြီးတော့ तू ကကိုရင်ကိုအစီဝေးခေါ်ပြီးတော့အဲ့ဒါလောက်ခဲ့တော့အဲ့တော့ကဘာလို့လဲပါသွားတယ်ဆိုတော့ဒ
ါဒေါက်ခင်ကြီးကြီးပြောခဲ့တယ်လို့ဒီမှာနိုင်ငံရဲ့လူဦးရေတိဝက်ကျော်ရှိတဲ့အမျိုးသမီးတွေဟာသူတို့ခေတ်ကလွတ်လပ်ရေးတိုက်ပွဲဝင်ရမှာပါဝင်ခဲ့ကြတယ်လို့လူလူလှုပ်ရှားမှုလုပ်ရင်လေလူလူရဲ့အင်အားတစ်ဝက်ရှိတဲ့အမျိုးသမီးများမပါရင်မဖြစ်ဘူးဆိုတာကိုဗိုလ်ချုပ်အောင်ဆန်းကလည်းသဘောပေါက်လက်ခံခဲ့တာဖြစ်ပါတယ်။ဒါကြောင့်ခုနှစ်ဒီမိုကရေစီအသွင်ကူးပြောင်းရေးဖော်ဆောင်နေတဲ့ကာလမှာမြန်မာအမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်ရရှိတဲ့အခန့်ကဏ္ဍကဘယ်လောက်ရှိပါသလဲ။2015ခုနိုဝင်ဘာလရွေးကောက်ပွဲမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီကအပြတ်အသတ်အနိုင်ရရှိလိုက်တဲ့အတွက်ကြောင့်မြန်မာလွတ်လပ်ရေးဖခင်ကြီးရဲ့တပည့်ဖြစ်သူဒေါ်အောင်ဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့အပြင်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်ခဲ့ပါပြီ။ဒါအပြင်2015ခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့အမျိုးသမီးလွှတ်တော်အမတ်လောင်းတွေရဲ့အရေးတွေဟာလည်းတိုးလာတဲ့အတွက်ကြောင့်လက်ရှိလွှတ်တော်တွေမှာဆိုရင်ပြည်တော်စုလွတ်တော်မှာအမျိုးသမီးလွတ်တော်အမအရေးအတွက်က66ဦးနှင့်ပြည်နယ်နှင့်တိုင်းဒေသကြီးလွတ်တော်တွေမှာအမျိုးသမီးလွတ်တော်အမက89ဦးရှိတဲ့အတွက်စုစုပေါင်းအမျိုးသမီးလွတ်တော်အမသစ်145ဦးရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့အစိုးရခေတ်ကလွတ်တော်တွေမှာတော့ Amyotmi Amabangwa Ngase Chauda Shigebari. Songpia Binayne Yarudwe Ma Yo Amyotmi Dwee Achi Iniga Belu Shibadle. Leshi NLD Asuya Lethe Ma Naingando Taimingan Poku Tite Dhomsan Suchiha Naingan Jai Winji Phe Winji Phe Ma Tuuri Do Amyotmi Winji Phe Paare. Kayin Pine Winji Chou Phe Ne Garo Don Nankin Twe Mien Ne Tin Taayi Winji Chou Phe Ne Garo တော်လဲလဲမော်တို့ကိုခန့်အပ်ထားတာတွေ့ရပါတယ်။မခြားသည့်မိကကျင်းပခဲ့တဲ့ မြို့သမီးတွေအရေးအချင်းမြင့်တင်ပေးပြီးအရေးအချင်းရှိလို့ရှိရင်ပါဝင်ခွင့်ရလာကြမှာဖြစ်တယ်လို့ပြောကြပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်။
လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆုံးလင်အမေရိကန်တခွင်အပတ်စဉ်ကဏ္ဍပါခုဒီဘက်မှာတော့နွေရာသီကာလအလဲအပတ်အများဆုံးသွားကြတဲ့နိုင်ယာဂရာရေတခွင်အကြောင်းကွန်အောင်ကတင်ဆက်ထားပါရှင်
ညာဒီကာလမှာအလဲရဲ့ပန်းပီကီထွက်လေရှိတာဟာအမေရိကန်ရဲ့ဆင်လာတစ်ခုဖြစ်ပါတယ်အခုလိုညာဒီအပျော်ခီးသွားကာလမှာမြို့ကြီးပြကြီးတွေစီသွားရောက်လက်ပတ်ကြသလိုတဘာဝဥယျာဉ်တွေစီကိုသွားရောက်လက်ပတ်ကြသူတွေလည်းရှိပါတယ်နယူးယောက်ပြည်နယ်ကနိုင်ယာဂါရာရေတံခွန်စီလာရောက်လက်ပတ်ကြသူတွေအကြောင်းကိုတင်ပြပေးရမယ်တနှစ်ပတ်လုံးလုပ်ငန်းဝင်ကဖြည့်ဆည်းမှုတွေကိုဖြေလျှော့ဖို့နဲ့ဒေ တွေစီးကျနေတာကိုလာကြည့်ကြတဲ့ကမ္ဘာတဝန်းကလူတွေကိုအဲ့ဒီမှာတွေ့နိုင်ပါတယ်။နိုင်ငံတကာဘာသာစကားတွေကိုလည်းကြားနိုင်ပါတယ်။ကမ္ဘာကြီးထဲမှာဘာတွေပဲဖြစ်ဖြစ်ဒီနေရာကနေအားလုံးကိုအမြဲချိုးဆိုပါရယ်
။အမေရိကန်ပြည်ထောင်စုမှာလူမျိုးပေါင်းစုံနေထိုင်ကြတာကြောင့်လူမျိုးတိုင်းရဲ့အစားအစာတွေဝယ်ယူရရှိနိုင်ပေမဲ့တချို့တွေကတော့အိမ်ကနေယူလာကြပါတယ်။နယူးဂျာစီပြည်နယ်ကအလေလာသူဆိုဟွန်ခင်က
We try to bring like Korean food along.
Korea အစားအစာတွေယူလာပါတယ်။ American အစားအစာကိုတနေ့3ချိန်တော့မစားနိုင်ဘူးလေ။ဒါကြောင့် ramen ခေါက်ဆွဲတွေနဲ့ Korea အစာတွေယူလာပါတယ်
။တက်တက်လို့စားတဲ့ India နွေဘွား VJ မိသားစုဟာ Niagara ရေကန်စီကိုရောက်ဖို့ကီလိုမီတာ350လောက်ကားမောင်းလာပါတယ်။ဒီတစ်ချိန်ဟာဒုတိယတစ်ချိန်ဖြစ်ပြီးခလေးတွေကိုလိုက်ပို့တာပါ။ကားမောင်းရင်အိမ်ငယ်ရအောင်တချင်းဆိုလာခဲ့တယ်လို့ဆိုပါတယ်။
I want to sing because I don't have a good voice.
Niagara ရေကုန်းကိုကနေဒါပတ်ချန်းကနေလည်းကြည့်ရှုနိုင်ပါတယ်။ Niagara မြစ်ထဲကနေအပျော်သင်းမစီးပြီးကြည့်လို့လည်းရပါတယ်။ Niagara ရေကုန်းကိုသွားမယ်ဆိုရင်တော့မြမပီကရွှေပြောင်းအခြေချနေထိုင်သူအများပြရှိတဲ့ Buffalo မြို့ကလေးကိုဖြတ်သွားရမှာပါ။ Buffalo မြို့မှာနေထိုင်သူကိုပညာက Niagara ရေကုန်းအကြောင်းအခုလိုစပြောပြပါတယ်။
သူကကမ္ဘာအကြီးဆုံးရေကုန်နေတဲ့တခုပေါ့ဗျာအဲအဲ့ဒါလည်းပါတယ်အဲအရွယ်စားကြီးတာရောလှတာရောအဲအဲ့လိုမျိုးပေါ့အေးပြီးတော့ကနေဒါနဲ့အမေရိကန်နဲ့နန်နမိတ်မှာတည်ရှိနေတာရောဟုတ်ပါဒီကနန်နမိတ်မြင်းနေမှာတည်ရှိနေတာရောအဲ့လိုဟာတွေကြောင့်ကိုကျွန်တော်ထင်တယ်
ဟိုရေတကုံကတော့ဒီအမေရိကန်ဘက်အချမ်းပါပေါ့လေဒါပေမဲ့ तू ကဟိုကနေဒါဘက်ကိုမျက်နှာမူသလိုဖြစ်နေတော့ကနေဒါဘက်ကကြည့်ရင်လည်းပိုလှတယ်လို့ဟိုပြောကြတယ်နော်
ဟုတ်တယ်ဗျာကနေဒါဘက်ကကြည့်နေတော့ तू ကရေကုံကြီးကိုတဲတဲ့ကြီးမြင်ရတာဟိုလက်ချင်းဆိုင်ကြီးအမေရိကန်ဘက်ကတော့ तू ကအဲ့လိုမျိုးတဲတဲ့မြင်အောင်ဆိုဟိုကဝေဝေကနေပြောမှာအဲ့ဒီမြင်းအလဲစီတံတားကိုထိုးထားပြောအဲ့ပေါ့နော်ကြည့်တယ်ဟိုကတံတားပြောစင်ပေါ့နော်အဲ့ကနေကြည့်ရင်တော့ဒါပေမဲ့ဝေးတော့ဝေးတယ်ရေကုံတဲတဲ့မြင်ရကနေဒါဘက်ကရောက်တော့ကနေဒါဘက်ကအဲ့ရေကုံဘေးပတ်လန်ကိုသူတို့ကကောင်းတယ်သူတို့ဘက်ကပုံပြီးခွင်လန်းတာရေကုံတဲတဲ့မြင်ဖို့
ကနေဒါဘက်ကိုဒီအမေရိကန်နိုင်ငံသားတွေသွားမယ်ဆိုရင်ရောဘာအထောက်ထားတွေယူသွားဖို့လိုလဲ
နိုင်ငံသားဆိုရင်တော့သူကနိုင်ငံသားတွေမှာသူက enhanced driver license ရှိရတင်တာနိုင်ငံသားဖြစ်ကြောင်းဖြစ်တဲ့အတွက်သူကအဲဒီ enhanced driver license နဲ့သွားလို့ရတယ်။ဒါမှမဟုတ်ရင် passport ကတ်ရှိရင်သွားလို့ရတယ်။ဒါမှမဟုတ်ရင်လည်း visa ပေါ့ဟိုပါပေါ့ passport book passport ပေါ့ဗျာအဲ့ဒါနဲ့သွားလို့ရတယ်။အဲ green card ကျွာတဲ့နိုင်ငံသားမဖြစ်သေးတဲ့ဟိုပါပေါ့ green card သမားတွေလည်းဟိုကနေဒါဘက်ကကူးလို့ရတယ်။အဲ့တော့ green card မရှိဘူးဆိုရင်တော့ကူးလို့မရဘူး။အနေဆုံး green card ကတော့ရှိရတယ်ကနေဒါဘက်ကကူးဖို့
ဆိုတော့ဒီအမြဲတမ်းနေထိုင်ခွင့်လက်မှတ်ရှိမှကူးလို့ရတယ်ဆိုတော့ဒီကနေဒါဘက်ကိုသွားပြီးတော့ကူးမယ်ဆိုလို့ရှိရင်တော့ဟိုဒီကတ်ကိုဟိုပြပြီးတော့ထွက်သွားလိုက်ရုံပဲနော
်။အဲဟုတ်တယ်သူကပြကတ်ပြပြီးထွက်သွားလိုက်မယ်လွယ်ပါပဲအဲ့ဒါတော
့ဟုတ်ကဲ့
ပြန်ပြန်ဝင်လာနေတဲ့ခက်တာ။ဒါဆိုရင်ကူးရင်တော့သူကသူကနေဒါဘက်လည်သွားရင်သူကလွယ်တယ်စိတ်မရှိဘူးအမေရိကန်စိတ်ကစစ်လည်းနဲ့နဲ့ပေါ့တော့ဟုတ်ပဲသွားတာ
။ What draws me to that?Mighty water as it rolls over the edge. Fascination, I'm so inspired by that never-ending descent over the waterfall.
နိုင်ငံကတော့ရေတကွန်ပေါ့လေဆိုတော့ဒီရေတကွန်ကြီးကဒီညာဘက်နဲ့နေ့ဘက်ဆိုရင်ရောဘယ်အချိန်ကပူလှတယ်လို့ပြောကြလဲ
အာတမျိုးစီပဲဗျာဒါဟိုဟာ night life ကကနေဒါဘက်ကပူပြီးတော့ကျွန်တော်စီတယ်လို့မြင်တယ်မောက်ဆက်ကနေဒါဘက်ကရေတကွန်ပြီးတက်လန်းတစ်ချောင်းကိုသူက night life ဖြစ်အောင်လုပ်ထားတာဟိုကျော်ပွဲစားတွေရောဟိုဟာတွေရောစားစောက်ဆိုင်တွေရောသူကကနေဒါဘက်ကပဲမီးထိုးတာဟိုအကုန်လုံးကမောက်ဆက်ကနေ night view တော့တင်ရဘက်ကကြည့်ရင်ပိုလှတယ် and ဘာလို့ဆိုတော့ဒီဟိုနိုင်ကျွန်တော်တို့ဒီဘက်နိုင်ဟိုအမေရိကန်ဘက်ချဲရောက်တော့ရှိတဲ့ casino တို့တခြားဆိုင်တို့တော့အဲဒါကသူကဒီရေကုန်ပေးနဲ့မြေပေးနဲ့နည်းနည်းအလှမ်းဝေးရတယ်မြို့ရင်းနည်းနည်းကြာတော့အဲပေါ်များကတော့လူကတော့နှစ်ဖက်လုံးများတယ်လူရည်ကတော့ခဏလူရည်နေခင်းပဲတော့ကျွန်တော်ကအမေရိကန် site ကပိုများတယ်
ဆိုတော့ဒီရေကုန်ကျသွားတဲ့မြစ်ထဲဟိုပေါ့နော်အဲ့ဒီမြစ်ထဲမှာလည်းပဲသင်းမောတွေနဲ့သွားပြီးတော့ကြည့်လို့ရတယ်နော်
ဟုတ်တယ်ဟိုနောက်ဖက်စလုံးကနေသင်္ဘောသွားကြည့်ရတယ်။ကနေဒါဘက်ချမ်းကလည်းသင်္ဘောစီမီသွားကြည့်ရတယ်။အာဒီအမေရိကန်ဘက်ကချမ်းကလည်းသင်္ဘောစီသွားကြည့်ရတယ်။ဒါတခါဘာဘာသူတို့သင်္ဘောစီမယ်ဆိုရင်ဒီဘက်တခါလည်းဟိုဘယ်လိုပြောမလဲ။ဘိုးကအင်ကြီးပပလေးကြီးရတယ်။ကနေဒါဘက်ကဆိုအမီရအောင်ဒီဘက်အမေရိကန်ဘက်ကဆိုအပြာရအောင်ပေါ့နော်။နိုင်ဂရာဖောရတော့သင်္ဘောကတော့စီးဖို့တယ်။သူကသင်္ဘောစီလိုက်မှသူကဟိုရေကုန်မြင်ရတဲ့ view ကမတူတော့ဘူးလေပေါ်ကနေကြည့်ရတဲ့ဟာနဲ့တော့ရေကုန်အပေါ်ကနေရေကုန်ရေကျတဲ့နေရာကြီးငုတ်ကြည့်ရလို့ဖြစ်နေတယ်။သင်္ဘောစီလိုက်မှအောက်ကနေအပေါ်မော့ကြည့်ရတယ်ပြီးတော့သင်္ဘောကရေကုန်နားအနီးဆုံးနေရာကိုကတ်သွားတယ်။အဲ့ဒီဒီကဲဟိုနိုင်ငံအမေရိကန်ဖောလို့လည်းခေါ်တယ်။သူကတော့ hot shoe ပေါ့နော်။ငင်းခွာပုံစံရှိတယ်လေ။ရေကုန်ကအချီးကြီးပဲအဲ့ဒီဟာသင်္ဘောကအိုက်နာကတ်သွားတော့ဒီဝါနေကြခင်ဗျာမော့ကြနေတာကိုပပတ်လည်းမှာရေကုန်ကြီးဝိုင်းလို့လူကြီးပဲဖြစ်သွားအရန်လာတာတင်မောစီးနော
်ဟုတ်ကဲ့ဆိုတော့တင်မောစီးရဲ့ဟိုဟာသူအခါရောဘယ်လောက်လောက်ရှိလဲ
အစိမ့်လောက်ပြရတယ
်ရေကုန်အကြောင်းလည်းနည်းနည်းပြောပြပေးပါဦးခင်ဗျာဒီရေကုန်ကြီးဘယ်လိုဖြစ်လာလဲဆိုတဲ့ဟာကိုလေ
ရေကုန်ကတော့ဗျာပြောတာတော့သူကလွန်ခဲ့တဲ့နှစ်1,200လောက်ခဲ့ရပါတော့နော်ဒီ ice age ပေါ့ရေခဲခက်ခဲကအဲ့မှာအကုန်မှာရေခဲတွေစပြောတော့အဲ့ရနေပြီးတော့အဲ့မြစ်ဖြစ်လာပြီးတော့အဲ့လိုမျိုးရေတကွန်ဖြစ်လာပါဘောနော်အဲ့မြစ်လမ်းကြောင်းနဲ့ရေတကွန်ပုံစံတွေကတော့အချိန်ကြာနေမြတ်ဖြစ်ပြောင်းလာကြီးလာတယ်ပဲအဲ့လိုတော့ရှိတယ်ပေါ့နော
်ဘာကြောင့်ပေါ့လေဒီနေရာဟာလာလေဖို့ကောင်းတဲ့နေရာတစ်ခုဟိုဖြစ်တယ်လို့ထင်လဲ
ပြောရရင်ဒီကောင်လဲဒီရေတကွန်လဲဟိုပါဘောနော်ဟိုကဘာအံပေါ်ထဲမှာတစ်ခုပါတယ်လေအဲ့တစ်ချက်နဲ့တော့လူတွေကတော်တော်များများလာကြည့်ကြရတယ်ထင်တာ
ကိုအောင်တင်ဆက်နေတဲ့သုသာဆုံးလေအမေရိကန်တခွင်ကဏ္ဍကိုကြားခဲ့ရတာပါခုတော့သိပ်ပန်တဲ့နေပညာအစီအစဉ်မှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ရေကြီးရေလျှံမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုတက်ကစ်ပြည်နယ်မှာနေထိုင်နေတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါက်အေးအေးဂျီကိုမေးမြန်းပြီးတော့ဒေါက်ခင်မျိုးသက်ကသိပ်ပန်တဲ့နေပညာအစီအစဉ်မှာတင်ဆက်ထားပါတယ်
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမုတ်တုံရာသီရောက်တိုင်းရေကြီးရေရှမ်းမှုတွေမြေပြိုမှုတွေကျုံနေရတာကိုကာကွယ်နိုင်ဖို့အတွက် ဘာတွေလှုပ်ဆောင်တဲ့နည်းဆိုတော့ကိုအမေရိကန်ပြည်ထောင်စု Texas ပြည်နယ်ကတဘာဝဝန်ကျင်ဆိုင်ရာ engineer ဒေါ်အေးဂျီကိုမေးမြန်းပြီးတင်ပြပေးမှာပါ။ဆင်ကြုံတွေ့နေရတဲ့ရေကြီးရေရှမ်းမှုအန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်ပထမဆုံးဒီလိုရေကြီးရေရှမ်းမှုတွေဘာကြောင့်ဖြစ်ရလဲဆိုတာကိုကြည့်ရအောင်ပါ။
ပမာဒီမှာဖြစ်တာကဒီတဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်။နောက်တခြားအချက်တွေလည်းပါပါလိမ့်မယ်။ဒီကြီးတဲ့ဟာမှာကြည့်မယ်ဆိုရင်အချက်က14ခုလောက်ရှိပါတယ်ဖြစ်နိုင်တဲ့အကြောင်းပေါ့နော်။အဲမိုးရေချင်းရှိတယ်။မိုးရွာလို့ရှိရင်လက်ခံမဲ့အပင်တွေပေါ့နော်ဘလောက်ရှိတယ်လဲ။နော်နောက်အပင်တွေကိုဒီမှာရှိတဲ့မိုးရေကိုလက်ခံမဲ့ area ဘလောက်ရှိတယ်လဲ။နောက်ပြီးတော့ရေကာတာတို့နော်တောင်ကုန်းတို့မြေကြီးတို့ရေစီးသွားမဲ့နေရာမှာရှိတဲ့အဆောက်အဦတွေဘလို့စောက်ထားလဲပေါ့နော်မြို့ပြအတုံးဘလို့တုံးတယ်လဲတို့နောက်ပြီးတော့မြို့ရဲ့ကြီးထွားမှုပေါ့အစုံစုံရှိပါတယ်နောက်ပြီးရေနှုံးကဘလို့မိုးရွာခဲ့တာလဲကန်ယိုရန်တို့ဘာတို့ကနေပြီးတော့ရေတွေဝင်လာတာလားနောက်မှုန်တိုင်းကဝင်လာတာလားရေကဘလောက်ဆိုးတယ်စသဖြင့်အကြောင်းက14ခုလောက်ရှိပါတယ်14 15ခုလောက်ရှိတယ်အဲ့တော့ဗမာပြည်မှာဖြစ်တာကတော့ကျွန်မရဲ့အမြင်ပေါ့နော်မှားချင်တယ်မှားပါလိမ့်မယ်တဘာဝဘေးအန္တရာယ်လည်းပါပါလိမ့်မယ်တစ်ဖက်ကလည်းရေမကြီးအောင်လူအနေနဲ့လှုပ်ဆောင်နိုင်စရာတွေအများကြီးရှိပါတယ်အဲ့ဒီပိုင်းကမလှုပ်တာတွေကလည်းမလှုပ်ဖြစ်တာတွေပေါ့နော်အကြောင်းမျိုးမျိုးကြောင့်ကလည်းပါလိမ့်မယ်ထင်ပါတယ်ဥပမာဆိုရင်ဒီမှာဆိုရင်ရေနှုတ်မြောင်းတွေကလုံးဝအပိတ်မခံပါဘူးရေကြီးတဲ့အချိန်မှတောင်မှတစ်ပင်တွေမှာပျက်စီးရဲဆိုရေမြောင်းပိတ်မှဆိုလို့မျိုးကနေပြီးတော့အုပ်ချုပ်တဲ့လူတွေကအကုန်လုံးတရားတွေဆွဲပြီးတော့လွတ်ရအောင်ထားနေပါတယ်အဲ့ဒါမျိုးမရှိရင်နောက်တစ်ချက်ကပါလဲဆိုမြေပြိုကျခြင်းပေါ့နော်ဒီမှာဆိုရင်မော်လမြိုင်မှာဆိုမြေပြိုကျတယ်လို့ပြောတယ်အဲ့တော့မြေပြိုကျတဲ့ခါမှာလဲတဘာဝပြန်ကြောက်ပြင်ကြောက်ရတယ်ဖြစ်နိုင်တယ်တစ်ဖက်ကလည်းပါလဲဆိုလို့ရှိရင်မြေပြိုကျတာကိုအစာဦးတွေစောက်တဲ့ခါမှာတတိချာချာပါမစ်တွေပါနဲ့ချိန်ပြီးတော့စောက်တဲ့တလားမစောက်တဲ့တလားဘယ်လိုပုံစံနဲ့စောက်တဲ့တလဲမြေထင်းနိုင်ငံတွေရှိတဲ့တလားစသည်ဖြင့်အဲ့ဒါမျိုးတွေကိုရောလုတ်ခဲ့သလားဆိုတာကိုလည်းပြန်ကြည့်ဖို့လိုပါတယ်။ဒီမှာဆိုလို့ရှိရင်ရက်ွက်တွေပါတယ်ဆိုလို့ရှိရင်ရက်ွက်အစ်စ်တစ်ခုပေါ်တာဖြစ်ဖြစ်အဆောက်ဦးစောက်တာအဆဒီဟာတွေကမြေအောက်လိုင်းနေလည်းရှိတယ်ရေနှုတ်လိုင်းနေလည်းရှိတယ်အဲ့လိုင်းတွေကိုတွားပြီးတော့ထိကင်မှလားဘယ်လိုဖြစ်မှလဲဆိုတာရှိပါတယ်။နောက်တစ်ချက်ကလည်းဒီမှာဆိုရင်မြောင်းနေအားလုံးကအကုန်လုံးကအပေါ်ကပိတ်ထားပါတယ်။အဲ့တော့အပြင်ကနေပြီးဝင်လို့မရဘူး။အစမိုက်တရိုက်တွေပဲဖြစ်ဖြစ်အကျိုးပဲဖြစ်ဝင်လို့မရဘူးဟိုဗမာပြည်မှာတော့ညောင်းတော်တော်များများကတော့ပွင့်ရဖြစ်နေတယ်အဲ့လိုဆိုတော့အဲ့လိုမျိုးအဲ့တော့ရေမောင်းပိတာကြောင့်ဖြစ်တာလားနောက်ပြီးတော့ဒီမြေပြိုတဲ့ဟာကိုထိန်းလို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်လည်းဒီမှာဆိုလို့ရှိရင်ရေစင်းရလမ်းကြောင်းပေါ့နော်ဘယ်လိုပုံစံဘယ်နေရာကိုစစ်မယ်ဆိုတဲ့ဟာတို့မြေပုံရှိပါတယ်အဲ့ညီပုံကိုအမြဲတမ်း engineer တွေကချိန်ပြီးပြောင်းသလားမပြောင်းသလားဘလို့ဆိုအမြဲတမ်းလုပ်နေပါတယ်ဗမာပြည်မှာအဲ့လိုလုပ်သလားမသိပါဘူးအဲ့လိုဆိုတော့တစ်ခါလေကြားလို့ရှင်ဥမာဆိုတော့ဟိုနေရာကအစကတော့ရေကမြင့်ရနေနေရနေလာနေအကြောင်းတစ်ခုကြောင့်ရေကဒီလိုရှောမစင်းမင်းနဲ့တစ်ခုခုဖြစ်သွားမယ်ရှိပြီးသားကန်ကြီးကိုဖြိုးလိုက်တဆုံးဖြစ်အမျိုးမျိုးဒီလိုရေစင်းရလမ်းကြောင်းကိုထိခိုက်နိုင်တဲ့အကြောင်းတွေအများကြီးရှိပါတယ်အဲ့ဒါကိုကြည့်သလားအဲ့ဒါတွေအများကြီးထည့်စဉ်းစားလုပ်ပါတယ်အဲ့ကြောင့်မလို့တစ်ခုတည်းနဲ့လို့ပြောလို့မရပါဘူး
ဟုတ်ကဲ့ရန်ကုန်မြို့ကလူရေတော်တော်ထူထပ်ပါတယ်ရန်ကုန်မြို့မှာရေမိုးရင်းကြလို့ရှင်မြောင်းနေမှာရေရှမ်းတယ်ရေကြီးတယ်ဒီပြဿနာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်တင်တယ်လို့ထင်ပါလဲဒေါ်အေးကြီးနေနဲ့
ဟုတ်ကဲ့အရေးကြီးတာကတော့ရန်ကုန်မြို့ကတော့မြို့ရွာနော်မြို့ရွာကိုအစီအစဉ်ချမှုပေါ့နော်ကျွန်တော်အစီအစဉ်ချတဲ့အခါမှာနံပါတ်၁ချက်ကအဆောက်အဦစောင့်မယ်ဆိုလို့ရှိရင်ပါမစ်ဒေချာယူရပါတယ်။ဗာအဆောက်အဦဖောက်ပြီးတော့အဲ့အဆောက်အဦထဲမှာခုနကပြောသလိုရေစီးလမ်းကြောင်းတွေမပိတ်ဆိုတော့လုပ်ရတယ်။ဒါထုံးစံနော်။နောက်တစ်ခုကပါလဲဆိုလို့ရှိရင်တစ်ပင်တဘာဝပေါက်ပင်တွေပေါ့။တဘာဝပေါက်ပင်တွေကလည်းရှိဖို့လိုတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ရှိမှာရေကအရှင်းနဲ့ဆင်းလာလို့ရှိရင်သူတို့ကဒါကိုဟန်တားပေးထားတယ်။နောက်ပြီးမြေကြီးထဲလည်းစုပ်ထားတယ်။ရန်ကုန်မြို့မှာဆိုလို့ရှိရင်ဒီကတ်တရားလမ်းပဲဖြစ်ဖြစ်ကွန်ကရစ်တွေပဲဖြစ်ဖြစ်ဖြစ်နေတာတွေကဘလောက်ရှိရမလဲ။မဖြစ်ဖက်နဲ့တစ်ပင်ဘလောက်ရှိတယ်လဲဆိုတော့ဒါလည်းကြည့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမအတိတ်တယောက်ကအိမ်ဆိုလို့ရှိရင်သူ့အိမ်ဝင်းထဲမှာပဲတခါတည်းအကုန်လုံးကိုကွန်ကရစ်လောင်းပစ်လိုက်ပါတယ်အမေရိကန်ပြည်မှာဆိုဒီလိုလုပ်လို့မရပါဘူးကိုယ့်အိမ်ဝင်းမှာတောင်မှဘလောက်ကတော့မြေသားထားရမယ်ဘလောက်ကတော့မြေစိတ်လို့မရတဲ့ကွန်ကရစ်တမန်တနည်းထားနိုင်တယ်ဆိုတာကိုသူတို့မှအချိုးတွက်ချတာရှိပြီးတော့ကိုယ်တစ်ခုခုလုပ်မယ်ဆိုရင်တော့ပြောရပါတယ်ဘာကြောင့်လို့လဲဆိုတော့ဒီလိုမြေကြီးတွေကိုစိတ်ဆံမရှိလို့ရှိရင်ရေတွေကတဟော်ဟော်စီးထားမယ်အဲ့တော့ရေပိုက်လိုင်းတွေပါတယ်ဆိုတာကအင်ဂျင်နီယာတွေကစတွက်ထားလို့ရှိရင်ဒီလောက်တလောက်ဆိုသူကခံမှန်းထားတာဝုန်းကနေစီလာမဲ့ဟာတွေကိုလည်းခံနိုင်ချင်မှခံနိုင်မယ်ပေါ့နော်အဲ့ဒါတွေကအရေးကြီးပါတယ်နောက်တစ်ချက်ကပါလဲဗမာပြည်မှာအထူးသဖြင့်ပမြောင်ကုန်းမြို့မှာမြေခွက်ကအမတန်ဈေးကြီးတဲ့အတွက်ကြောင့်မလို့မြေခွက်တွေ့တိုင်းအိမ်ဆောင်နေပါတယ်အ အဲ့တော့မြေခွဲတင်မှာဆိုလို့ရှိရင်ဒီမှာအမေရိကန်ပြည်မှာဆိုရင်ရက်ခွဲအစ်တစ်ခုပေါ်ပါပဲဖြစ်တစ်ခုလုံးမယ်ဆိုရင်ကွက်လက်ထားပြီးကန်တူးပါတယ်သူတို့ကန်တူးလိုက်ရပါတယ်ကန်တူးရဲ့သဘောကတကယ်လို့များတစ်ပင်တွေကိုခုတ်ပြီးတော့အိမ်တွေဆောက်လိုက်တဲ့အခါမှာမြေကြီးအစားတမန်တလင်းပေါ့နော်ကွန်ကရစ်တွေဖြစ်သွားတဲ့အခါမှာအထဲတွေကိုမစိမ့်တော့ရေစင်းဆုံးမြန်တဲ့အခါမှာအဲ့ရေတွေကိုမြောင်းနေမသွားခင်မှာရက်ခွဲမှာကန်ထဲမှာခဏလှောင်ထားဖို့ပေါ့နော်အဲ့ဒီတည်းထားပါတယ်ရန်ကုန်မြို့မှာကြီးရတာအဲ့လိုလှောင်တဲ့နေရာကိုတော့မရှိပါဘူးမြေကွက်ကိုအတုံးပြုမှုကိုအမတန်အရေးကြီးတယ်လို့ထင်ပါတယ်
။အခုလိုမြေအတုံးချမှုဟာရေကြီးရေရှမ်းမှုအတွက်တည်ရောက်မှုရှိတယ်လို့အမှိုက်ပြဿနာနဲ့စီကန်းစနစ်တကြမရှိတာကလည်းရေချောင်းပိတ်ဆို့မှုကိုအဓိကဖြစ်စေတာပါ
။လူဦးရေကများပြားလာတဲ့အတွက်ကြောင့်မလို့ရန်ကုန်မြို့မှာအမှိုက်တွေကလည်းအများကိုများနေပါတယ်။အိမ်တွင်းထိုက်တဲ့အမှိုက်တွေမကဘူးဆောင်းလို့ရင်းနဲ့ပတ်သက်တာပဲဖြစ်ဖြစ်အိမ်အမှိုက်တွေကမြောင်းနေသွားပါတယ်။ဒီမှာဆိုလို့ရှိရင်စာဦးတွေမှာအကျိုးအပြည့်ကွန်ကရစ်တွေပါတွေကအစအဲ့ထဲကိုမဝင်ရအောင်လို့သူကပါမစ်ယူရပါတယ်အစအဦးဆောက်တဲ့ကွန်ထရိုက်တာတွေကရေမြောင်းနေကိုအမတန်ကာကွယ်ထားပါတယ်ရန်ကုန်မြို့မှာအဲ့လိုမရှိပါဘူးနောက်ပြီးတော့နေရာတကာကိုစီကန်တကြလှုပ်ဖို့လိုတယ်ပေါ့နော်စီကန်တကြလှုပ်တဲ့ခါကျတော့အမေဘုတ်ကဲချီမင်းလို့ဖြစ်ပြီးတော့ဘေးကနေအစထုတ်ပြီးတော့ဆွဲရမယ်ဆိုတာမသိဘူးဖြစ်နေပါတယ်လမ်းနေပါတယ်ဖောက်တာဆိုစီပင်သားရဌာနအနေနဲ့တကြမမတ်လှုပ်ဖို့လိုပါတယ်အဲ့ဒါတွေမလုတ်တဲ့ခါကျတော့အကုန်လုံးကကိုရောပြီးတော့ပေါင်းစုပြီးတော့အကျိုးတရားမှုကဘာလဲဆိုတော့နင်းနင်းလေးတောင်မှမိုးတောင်ယူမခံနိုင်ပါဘူးကြီးတွေရှံပါတယ်နောက်မနနေ့မှလည်းရှံပါတယ်မြို့တွေတော်တော်များများကနောက်ဆိုအဲ့လိုပဲဖြစ်မဲ့ပုံရှိပါတယ
်တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ပါနောက်တစ်ပတ်မှာတော့ရေကြီးရေရှမ်းမှုအန္တရာယ်ကာကွယ်ဖို့လုံတဲ့နာတွေကိုတင်ပြပေးပါမယ်ဆိုတော့ကိုပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မျိုးသက်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြတဲ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်တွေကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကလည်းအခုအတန်လွှင့်နေတဲ့တနအိစအစီအစဉ်အလုံးကိုလည်းအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချက်ကိုကိုစောဝင်းလိုင်းကပြောပြပေးပါဦး
သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့ခေါင်းဆောင်နှစ်ဦးဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့အတွက်နိုင်ငံငံအကြဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ဂျီရောပြောခွင့်ရဆာရာဟာကာဘီဆန်ဒါစ်က Twitter လူမှုကွန်ရက်ကတဆင့်ပြောပါတယ်သမ္မတပူတင်ဝါရှင်တန်ကိုလာဖို့သမ္မတထရမ့်ကရုတ်တရက်အခုလိုဖိတ်ကြားတဲ့အတွက်တွေ့ဆုံရေးကိစ္စတွေကိုဆွေးနွေးဖို့သူတို့ဘက်ကအစင်းသင့်ရှိတဲ့ကြောင်းအမေရိကန်ဆိုင်ရာရုရှားသမ္မတကြီးကလည်းဒီကနေ့ပဲပြောကြားလိုက်ပါတယ်အမေရိကန်သမ္မတနဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲဒီအကြောင်းအမေရိကန်လွှတ်တော်ထဲမှာအငင်းပွားမှု၃ရက်ဆက်တိုက်ဖြစ်လာပေမဲ့အရေးတည်ယူလှုပ်ဆောင်မှုတွေတော့ပြက်ကွက်နေပါတယ်ရုရှားသမ္မတဗလာဒီမီပူတင်နဲ့တကပိတ်ဆွေးနွေးပွဲအပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားအစိုးရအပေါ်ယက်တီချက်ပြောင်းလာပြီးအမေရိကန်ထောက်လှမ်းရေးဌာနတွေကိုကြားကန်ပေးရေးဥပဒေနဲ့အမေရိကန်ရွက်ောက်ပွဲအပေါ်ဆက်လက်ချင်းချောက်မှုဆိုင်ရာဥပဒေတွေကိုလွှတ်တော်မှာအတည်မပြုနိုင်ပဲဖြစ်သွားခဲ့ပါတယ်အမေရိကန်ဆိုင်ရာရုရှားသမ္မတဟောင်းလည်းဖြစ်ရုရှားသမ္မတဗလာဒီမီပူတင်အပေါ်အပြင်းထန်ပြောဆိုလေးရှိသူလည်းဖြစ်တဲ့မိုက်ကယ်မက်ဖောကိုရုရှားအစိုးရအနေနဲ့မေးမြန်းစစ်ဆေးခွင့်ပြုမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။ခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာနံပါတ်18နေရာမှာရှိနေကြောင်းဇူလိုင်လ19ရက်ကြာတာပြည်နေ့ကထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာအစိုးရခန်းစာမှာဖော်ပြထားပါတယ်။ခမ်းမကြီးအဖြစ်လူဦးရေ52တန်းကျော်ရှိတဲ့မြန်မာနိုင်ငံရဲ့လူဦးရေစုစုပေါင်း10ရာခိုင်နှုန်းလောက်နဲ့ညီမျှတဲ့9သိန်းကျော်6သိန်းနီးပါးလောက်ဟာခေတ်သစ်ကျွန်းစနစ်အောက်မှာနေထိုင်နေရကြရတယ်လို့အစိုးရခန်းသာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရလူ100မှာ6ယောက်လောက်ဟာခေတ်သစ်ကျွန်းစနစ်ပြုခံရခြင်းရှိတယ်လို့ဆိုပါတယ်နိုင်ငံပေါင်း169နိုင်ငံမှာကောက်ယူခဲ့တဲ့စစ်တမ်းအရမြောက်ကိုရီးယားနဲ့အီရီထရီးယားတို့ဟာခေတ်သစ်ကျွန်းစနစ်အများဆုံးရှိတဲ့နိုင်ငံတွေဖြစ်တယ်လို့ဆိုပါတယ
်တရင်အခြေချက်ကိုကိုစောဝင်းလိုင်းကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရင်မူကကိုရန်နိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျွန်နာကမင်းစ်ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 9805တို့ကနေဖန်ယူနာဆင်နေပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.